Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2014ခုနှစ်ဧပြီလ30ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line to meter 24 25 32တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစီရှင်။ကျွန်မကတင်ကြီးထိုက်ပါ
။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ရုရှားကထိုးစစ်ဆင်လာမဲ့အရေးကခုခံကောက်ကွယ်ဖို့တပ်ဖွဲ့တွေအသင့်ရှိနေတယ်လို့ယူကရိန်းသမ္မတကပြောလိုက်ပါတယ်ချင်းချောက်မှုတွေရှိတဲ့ကြားကပဲအီရန်နိုင်ငံမှာရုတ်ောက်ပွဲတွေကိုကျင်းပခဲ့ကြပါတယ်ထိုင်းနိုင်ငံရုတ်ောက်ပွဲကိုဇူလိုင်လအတွင်းကျင်းပဖို့ဝန်ကြီးချုပ်နဲ့ရုတ်ောက်ပွဲကော်မရှင်တို့သဘောတူလိုက်ကြပါပြီဒီလိုသတင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုတော့မခင်ပြူထွေးနဲ့တင်ပြပေးပါမယ်ခင
်ဗျကောင်းပါပြီရှင်ရခိုင်ပြည်နယ်အတွင်းအကူအညီပေးရေးလုပ်ငန်းတွေမှာဘလို့အခက်အခဲရှိနေတယ်လဲဆိုတဲ့အကြောင်းကိုဒီကနေ့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကပြောဆိုလိုက်ပါတယ်
United Nations Agency UNICEF is following the same principles as the United Nations which is
UNICEF ရဲ့ဌာနကိုယ်စားလှယ်ရဲ့ပြောဆိုချက်ပါမြို့သားပညာရေးမှူးချမ်းကိုဘာကြောင့်ကန့်ကွက်နေကြတယ်လဲဆိုတာနဲ့အတူဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်88မျိုးစံနဲ့တိုင်းရင်းသားတွေစုစည်းလှုပ်ဆောင်ကြမယ်ဆိုတဲ့အကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်ထိတ်တန့်ရောက်ယူကရိန်းအရေးသတင်းတစ်ပုဒ်ကိုကြားကြရမှာဖြစ်တယ်လို့နောက်ပိုင်းမှာထုတ်လွှင့်ပေးမယ်မြန်မာမီဒီယာမြင်ကွင်းမြန်မာအရေးသုံးသပ်ချက်နဲ့အကစားပတ်စင်ကဏ္ဍတွေကိုလည်းစောင့်မျှော်နားဆင်ကြပါရှင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မခင်ဖြူထွေးတို့ကကြီးညာပေးကြမှာပါ
ယူကရိန်းနိုင်ငံနဲ့ဇက်မှာအင်အားတိုးမြင့်ချထားတဲ့ရုရှားတပ်ဖွဲ့တွေကျူးကျော်သိမ်းပိုက်မဲ့အရေးကကောက်ွယ်ဖို့သူတို့တပ်ဖွဲ့တွေကိုအသင့်အနေထားမှာရှိနေတဲ့အကြောင်းယူကရိန်းသမ္မတကပြောကြားလိုက်ပါတယ်ရုရှားအနေနဲ့ယူကရိန်းပြည်မကြီးနဲ့စစ်ဖြစ်ဖို့တကယ်ချင်းချောက်တဲ့အနေထားမှာရှိနေတယ်လို့ယူကရိန်းယာယီသမ္မတအလက်ဇန်ဒါတာချီနော့ဖ်ကကီယက်ဖ်မြို့မှာဒီကနေ့ပြုလုပ်တဲ့ဝန်ကြီးအဖွဲ့အစည်းအဝေးတွင်ပြောကြားလိုက်တာဖြစ်ပါတယ်ယူကရိန်းရုရှားနဲ့ဇက်နာကယူကရိန်းအစိုးရအဆောက်အဦတွေကိုရုရှားလိုလားသူခွဲထွက်ရေးဝါဒီရာပေါင်းများစွာကဒီကနေ့အတင်းဝင်ပြီးတော့တင်ပိုက်လိုက်ပြီးမှယာယီသမ္မတကအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်လူဟန်စ်မြို့မှာရှစ်နေရုံကိုတင်ပိုက်လိုက်ပြီးရဲစခန်းတစ်ခုကိုတန်တုပ်တွေမောင်းပြန်တရတ်တင်နဲ့တိုက်ခိုက်ခဲ့ကြပါတယ်ရဲတပ်ဖွဲ့ကမခုခံဘူးလို့ဒေသဆိုင်အာဏာပိုင်တွေကပြောသလိုလူဦးရေ၄သိန်းခွဲရှိတဲ့မြို့ရဲ့အစိုးရရုံပေါ်မှာခွဲထွက်ရေးဝါဒီတွေရဲ့အလံကိုတင်တဲ့သမားတွေကလွင့်ထူခဲ့တယ်လို့မြင့်မြင့်တက်တွေကပြောပါတယ်အခုတင်ပိုက်မှုဟာအရှိပိုင်းကဒုတိယမြောက်ပြည်နယ်မြို့တော်ကိုရုရှားလိုလာတဲ့သဘုံတွေထိန်းချုပ်လိုက်တဲ့ပုံရပါတယ်Donetsk မြို့ကိုတင်းလာနေမှာခွဲထွက်ရေးဝါဒီတွေကတင်ပိုက်ခဲ့ပြီးယူကရိန်းကနေခွဲထွက်မယ်မထွက်ဘူးဆိုတာကိုမေလ17ရက်နေ့မှာလူထုဆန္ဒခံယူဝဲပြုလုပ်မယ်လို့ကြေညာထားပါတယ်။ပြီးခဲ့တဲ့လကအလားတူလူထုဆန္ဒခံယူဝဲကနေခရီးမယာကျွန်းဆွယ်ကိုရုရှားဘက်နဲ့ထည့်သွင်းခဲ့ကြပါတယ်
။အီရန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေထွက်ခွာခဲ့တဲ့2017ခုနှစ်ကစလို့ပထမဆုံးချိန်ကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲမှာဒီချင်းချောက်မှုတွေကြားကပဲယူရက်ပြည်သူတွေဒီကနေ့ရဲရဲဝံ့ဝံ့မဲ့ပေးခဲ့ကြပါတယ်။လုံခြုံရေးတင်းတင်းကြပ်ကြပ်အောက်မှာကိုစလဲလောင်း 9,000 ထဲကနေလွှတ်တော်နေရာ 328 နေရာအတွက်ကိုစလဲတွေကိုရွေးချယ်ခဲ့ကြတာပါရဲဝန်ထမ်းတွေအများပြချထားတဲ့ကြားကပဲနိုင်ငံတော်ဝန်ယူကောက်ပွဲနဲ့ဆက်ဆက်တဲ့အကြမ်းဖက်မှုတွေအတွင်းမှာသေဆုံးသူ12ယောက်ထက်မနည်းရှိခဲ့ပါတယ်တိုင်းပြည်မြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာမဲယုံတွေနဲ့မဲပေးသူတွေကိုပစ်မှတ်ထားတဲ့ဒီအသေးခံဘုံခွဲတိုက်ခိုက်မှုတွေလမ်းပိထောင်ဘုံတိုက်ခိုက်မှုတွေရှိခဲ့တဲ့အကြောင်းလုံခြုံရေးအရာရှိတွေကပြောပါတယ်အကြမ်းဖက်မှုတွေကြားကပဲအီရတ်လူမျိုးအများပြမဲပေးဖို့ဆုတ်ဖြတ်ခဲ့ကြပြီးတော့တချို့ကဒီအစိုးရတစ်ကနေပြီးတော့အနာဂတ်မျိုးဆက်တစ်တွေအတွက်အပြောင်းလဲတွေဖော်ဆောင်ပေးနိုင်လိမ့်မယ်လို့ပြောလင်းပြီးတော့မဲပေးခဲ့ကြတာပါတချို့ကလည်းဒီတတိယအကြိမ်ပြန်လဲအရွေးခံဖို့ကြိုးစားနေတဲ့လက်ရှိဝန်ကြီးချုပ်ဒိုရီအမ်မလီခီကိုထောက်ခံမဲပေးခဲ့ကြတာဖြစ်ပါတယ်ဒီဝန်ကြီးချုပ်မလီခီလည်းဒီကနေ့ဘက်ဒတ်မြို့မှာမဲပေးခဲ့တယ်လို့ပဲဒီပြည်သူတွေကိုလည်းရရဲဝဲဝဲမဲလာပေးကြဖို့သူကတိုက်တွန်းခဲ့ပါတယ်
انا ادعو بهذه المناسبه جميع الشعب العراقي ان يذهبوا بكثافه الى صناديق الانتخاب
ဒီရွေးကောက်ပွဲမှာယူရက်ပြည်သူတွေအားလုံးမဲလာပေးကြဖို့တိုက်တွန်းချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ရွေးကောက်ပွဲမှာပါဝင်ကြသူတွေအနေနဲ့ဒီရွေးကောက်ပွဲကိုစက်မှတ်စောင့်ကြည့်ပြီးပွင့်လင်းမြင်သာမှုရှိရာဝေဖန်ပြောဆိုနိုင်တဲ့အခွင့်အလမ်းတွေရှိပါတယ်။မပါသူတွေအတွက်ကဒီခွင့်အလမ်းဆုံးရှုံးပါပါ။ဒါကြောင့်ပြည်သူတွေကိုဒီအခွင့်အရေးမဆုံးရှုံးစေချင်ပါဘူးလို့မစ္စတာမလီခီကပြောသွားတာပါ။ကုလသမဂ္ဂနဲ့ဒေသခံအစိုးရအရာရှိတွေပြောတဲ့အချက်လက်တွေအရယူရက်နိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းအရက်သား 9,800 ထက်မနည်းသေဆုံးခဲ့ရပြီးတော့ဒီနှစ်ပထမ3လအတွင်းမှာသေဆုံးသူ 2,600 ရှိခဲ့တယ်လို့ဆိုပါတယ်ရှင်။
တောင်ဆူရန်နိုင်ငံနဲ့ဗဟိုအာဖရိကနိုင်ငံတွေမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေရပ်တန့်ရေးဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာသူ့ရဲ့အာဖရိကတိုက်ခီးစဉ်ကိုစတင်လိုက်ပြီးဖြစ်ပါတယ်။ ဝန်ကြီးကယ်ရီဟာအီသီယိုးပီးယားနိုင်ငံအဒစ်စ်အဘာဘာမြို့ကိုအရင်ရောက်မှာဖြစ်ပြီးအဲ့ဒီမှာအီသီယိုးပီးယား၊ယူဂန်ဒါ၊ကင်ညာစတဲ့နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနဲ့တောင်ဆူဒန်နိုင်ငံပဋိပက္ခအရေးကိုဆွေးနွေးမှာဖြစ်ပါတယ်။ဝန်ကြီးကယ်ရီအနေနဲ့တောင်ဆူဒန်အစိုးရနဲ့တပုံတပ်ဖွဲ့နှစ်ဖွဲ့စလုံးကိုပြင်းထန်စွာပြောဆိုဖို့ရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအရာရှိကအင်္ဂါနေ့မှာပြောပါတယ်။လူပေါင်းတန်းနဲ့ချီပြီးအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့အထိဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုခီးသွွာလာခွင့်နဲ့ငွေကြေးဆိုင်ရာပိတ်ဆို့အရေးယူမှုတွေလှုံ့ဆော်သွားမယ်လို့အမေရိကန်ပြည်ထောင်စုကချင်းချောက်ထားပါတယ်။အီသီယိုးပီးယားနိုင်ငံမြို့တော်မှာရှိနေစဉ်အတွင်းဝန်ကြီးကယ်ရီဟာဘိုအာဖရိကနိုင်ငံမှာခရီးယန်တွေရဲ့တိုက်ခိုက်မှုကြောင့်မွတ်စလင်တွေထွက်ပြေးနေရတဲ့အခြေအနေကိုအာဖရိကသမ္မတကခေါင်းဆောင်တွေနဲ့ဆွေးနွေးတော်မှာဖြစ်ပါတယ်။ဝန်ကြီးကယ်ရီဟာဆိုမာလီယာသမ္မတဟာဆန်ရှိခ်မဟ်မူနဲ့တွေ့ဆုံပြီးအယ်ခေရာအကြမ်းဖက်အဖွဲ့နဲ့ဆက်နွယ်မှုရှိတဲ့အယ်ဆာဘပ်စစ်သွေးကြော်တွေတိုက်ထုတ်ရေးအတွက်လည်းဆွေးနွေးမှာဖြစ်ပါတယ်။
တရုတ်နိုင်ငံရဲ့စီးပွားရေးဟာအရင်ကတွက်ဆထားတဲ့ပို့ပြီးတော့လှင်းလင်းမြန်မြန်တိုးတက်ခဲ့တဲ့အကြောင်းလေ့လာချက်တွေတခုကဆိုပါတယ်ဒီအတိုင်းဆိုရင်တရုတ်စီးပွားရေးဟာဒီနှစ်ကုန်မှာအမေရိကန်စီးပွားရေးကိုကျော်လွန်ပြီးကမ္ဘာအကြီးဆုံးစီးပွားရေးအင်အားကြီးနိုင်ငံဖြစ်သွားနိုင်တယ်လို့တောင်ဒီလေ့လာသူတချို့ကခန့်မှန်းပြောဆိုနေကြတာပါကုလသမဂ္ဂအစီအစဉ်တခုဖြစ်တဲ့နိုင်ငံတကာစီးပွားရေးရာနှိုင်းယှဉ်ချက် ICB ကနေဒီနေ့ထုတ်ပြန်တဲ့အစဉ်ကစားထဲမှာဒီအကြောင်းကိုဖော်ပြထားတာပါဒီနိုင်ရှင်ချက်ကနိုင်ငံတစ်ခုချင်းစီမှာဝယ်နိုင်စွမ်းအားချင်းညီမျှစေတဲ့ငွေကြေးလဲလှယ်နှုန်းပေါ်မှာအခြေခံပြီးတော့ဒီနိုင်ငံတို့ရဲ့စီးပွားရေးကိုသုံးသပ်တာဖြစ်ပါတယ်ဒီနိုင်ရှင်ချက်ဟာနိုင်ငံတစ်နိုင်ငံရဲ့ဒီစီးပွားရေးအင်အားကိုပို့ပြီးတော့မှန်မှန်ကန်ကန်ဆုတ်ဖြတ်ပေးနိုင်တယ်လို့တချို့စီးပွားရေးပညာရှင်တွေကပြောပါတယ်နိုင်ရှင်မှုတွေဟာငွေကြေးလဲလှယ်နှုန်းပေါ်မှာမူတည်တဲ့အတွက်ကြောင့်မလို့ရှုပ်ထွေးနိုင်တာလည်းဖြစ်ပါတယ်ရှင်
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.24kHz 12.23 5.25kHz 11.965နဲ့5.32kHz 9.35တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာသတင်းလိုက်ဖို့ကြိုးစားတဲ့သတင်းတောက်တီကိုပြီးခဲ့တဲ့လအနေငယ်အတွင်းဖန်စီအချင်းချခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုကစိုးရိမ်မှုနဲ့စောင့်ကြည့်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြည်သူ့တန်တမာရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီး Richard Stanger ကပြောလိုက်ပါတယ်။ဧပြီလ28နဲ့29ရက်အကြားမြန်မာနိုင်ငံခီးစဉ်အဆုံးသတ်ပြီးဧပြီလ30ရက်နေ့ရက်စွဲနဲ့ရန်ကုန်မြို့အမေရိကန်တန်ရုံးရဲ့ထုတ်ပြန်ချက်မှာအဲ့လိုဖော်ပြထားတာဖြစ်ပါတယ်။အဲ့ဒီဖန်စီမှုတွေဟာသတင်းလွတ်လပ်ခွင့်အပေါ်အစိုးရရဲ့တန်ဋိဌာန်ခိုင်မာမှုအတိုင်းအတာကိုမေကွန်ထုတ်เสียဖြစ်လာတယ်လို့လည်းမစ္စတာစတန်ဂဲကပြောပါတယ်ခီးစဉ်အတွင်းမစ္စတာစတန်ဂဲဟာနိုင်ငံရေးဝန်ကြီးဦးဝနာမောင်လင်းပြန်ကြားရေးဝန်ကြီးဦးအောင်ကြီးယဉ်ကျေးမှုဝန်ကြီးဦးအေးမြင့်ကျူတို့နဲ့တွေ့ဆုံပြီးနိုင်ငံဆက်ဆံရေးသတင်းလွတ်လပ်ခွင့်နဲ့ယဉ်ကျေးမှုအပြန်အလှန်ဖလှယ်ရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့တန်ယုံထုတ်ပြန်ချက်ကဖော်ပြထားပါတယ်ဒါအပြင်သတင်းမီဒီယာသမားတွေအရဖက်လူမှုအဖွဲ့အစည်းတွေကျောင်းသားတွေစုဦးတင်ထွင်လုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်ကောင်းမွန်တိကျတဲ့သတင်းအချက်အလက်တွေရယူနိုင်ရေးအာမခံချက်ရှိဖို့သတင်းသမားတွေအနေနဲ့အများပြည်သူပါဝင်ပြောဆိုဆွေးနွေးမှုကိုမြင့်တင်ရေးလှုပ်ဆောင်နိုင်မဲ့ပတ်ဝန်းကျင်မျိုးဖန်တီးဖို့ရာအထူးတကားလက်တွဲလှုပ်ဆောင်ကြဖို့ဆွေးနွေးပွဲတွေအတွင်းအစိုးရနဲ့ဒေတာအတွင်းမီဒီယာသမားတွေကိုတိုက်တွန်းအားပေးခဲ့တယ်လို့လည်းမစ္စတာစတန်ဂဲကပြောပါတယ်
အမေရိကန်စစ်မြေတပ်တမန်အန်ဒရူးအိုဘရိုင်ယန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံမှာရောက်ရှိနေပြီးတော့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးကိစ္စရပ်တွေကိုဆွေးနွေးဖို့ရှိနေပါတယ်။အမေရိကန်အထူးကိုယ်စားလှယ်နဲ့အဖွဲ့ဟာအင်္ဂါနေ့ကနေတောက်ကြနေ့အထိရန်ကုန်နေပြည်တော်နဲ့မန္တလေးမြို့တွေကိုသွားရောက်ပြီးအစိုးရတာဝန်ရှိသူတွေနောက်ပုဂ္ဂလိကကဏ္ဍကလုပ်ငန်းရှင်တွေနဲ့လူမှုအသိုင်းအဝိုင်းကကိုယ်စားလှယ်တွေကိုတွေ့ဆုံမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ပကြသိခင်နှစ်တွေအတွင်းနိုင်ငံရေးနဲ့စီးပွားရေးအပြောင်းအလဲတွေလှုပ်လာတဲ့မြန်မာနိုင်ငံနဲ့ဒီဆက်ဆံရေးတိုးမြင့်လာနေတဲ့အမေရိကန်ပြည်ထောင်စုကလူမှုဆက်ဆံရေးကိုယ်စားလှယ် Richard Stengel နဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီး Daniel Russell တို့ကလည်းမကြသိခင်တုန်းကပဲမြန်မာနိုင်ငံကိုရောက်ရှိခဲ့ကြပါသေးတယ်။အမေရိကန်သမ္မတ Barack Obama ကတော့ဒီနိုဝင်ဘာလထဲမှာကျင်းပမဲ့ဒေသတွေထိပ်သီးဆွေးနွေးပွဲအတွက်မြန်မာနိုင်ငံကိုရောက်ရှိဖို့ရှိနေပါတယ်ရှင်
။ထိုင်းနိုင်ငံရဲ့ရွေးကောက်ပွဲကိုလာမယ့်ဇူလိုင်လ20ရက်နေ့မှာကျင်းပဖို့ဝန်ကြီးချုပ်ယင်းလက်ရှင်နာဝါနဲ့ရွေးကောက်ပွဲကော်မရှင်တို့သဘောတူလိုက်ကြပြီဖြစ်ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ယာဒုကနှုတ်ထွက်ရေးအတွက်လအတန်ကြာကန့်ကွက်ဆန္ဒပြနေခဲ့ကြတဲ့အတိုက်ခံအင်အားစုတွေဒီအထွေထွေရွေးကောက်ပွဲမှာပါမယ်မပါဘူးဆိုတာတော့မသိရသေးပါဘူး။ဝန်ကြီးချုပ်ကဖေဖော်ဝါရီလအတွင်းကြားပြရွေးကောက်ပွဲကျင်းပခဲ့ပေမဲ့အတိုက်ခံတွေကအဲ့ဒီရွေးကောက်ပွဲကိုသဘေးမောက်ပြီးနေရာအတော်များများမှာမဲပေးလို့မရအောင်နောက်ဆက်ခဲ့ကြပါတယ်။ဝန်ကြီးချုပ်ယင်းလက်ဟာအကျင့်ပြတ်ချစားပြီးသူ့အစိုးရဟာလည်းအကူဖြစ်သူဝန်ကြီးချုပ်ဟောင်းတပ်စင်ရှင်နဝါကအနောက်ကကြိုးကင်တာကိုခံနေရတယ်လို့အတိုက်ခံတွေကဆွဆွဲပြောဆိုနေတာပါမစ္စတာတပ်စင်ကတော့စစ်တပ်ကအာဏာသိမ်းပြီးယာဒူးကဖြုတ်ချခံလိုက်ရပြီးတဲ့နောက်သူ့ပေါ်တင်ထားတဲ့ဆွေချက်တွေကအကျင့်ပြတ်ချစားမှုအမှုနဲ့ရင်ဆိုင်ရမှာဆိုတဲ့အတွက်ပြည်ပကိုထွက်ပြေးသွားပြီးသူ့ပေါ်တင်ထားတဲ့ဆွေချက်တွေဟာနိုင်ငံရေးအရေးယူချက်နဲ့လှုပ်ဆောင်ခြင်းဖြစ်တယ်လို့ပြန်လည်တုံ့ပြန်ခဲ့ပါတယ်
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းဝေးလံခေါင်းတည်တဲ့ဒေသတစ်ခုမှာအစိုးရတပ်ဖွဲ့တွေနဲ့အစ္စလာမ်စစ်သွေးကြွားတွေကြားတိုက်ခိုက်မှုအတွင်းလူ15ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ဖိလစ်ပိုင်အစိုးရအရာရှိတွေကပြောပါရယ်အဘူဆာယစ်စစ်သွေးကြွားတွေအထူးကခြေကုပ်ယူထားတဲ့ဆူလူခရိုင်ကျွန်းစုပေါ်ကဖက်တီခူမြို့မှာတိုက်ပွဲတွေဟာမနေ့ကအင်္ဂါနေ့ကစပြီးတော့ဒီကနေ့အစောပိုင်းထိဖြစ်ပွားခဲ့တာပါတနင်္လာနေ့ကအစိုးရတပ်ဖွဲ့တွေသိမ်းယူခဲ့တဲ့တောစခန်းတစ်ခုကိုပြန်လည်ရရှိဖို့အဘူဆာယစ်တိုက်ခိုက်ရေးအဖွဲ့ကစူးစမ်းခဲ့ရကနေတိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်တယ်လို့ဖိလစ်ပိုင်စစ်တပ်ကပြောပါရယ်တိုက်ခိုက်မှုအတွင်းမှာအစိုးရစစ်သားတယောက်သေဆုံးခဲ့ရပေမဲ့စုသွေးကြွတွေကိုတော့အအောင်မြင်တိုက်ထုတ်နိုင်ခဲ့တယ်လို့အစိုးရအရာရှိတွေကပြောပါရယ်အဘူဆာယစ်အဖွဲ့ဟာအယ်ကိုင်ဒါအဖွဲ့တွေနဲ့ဆွတ်နေနေတယ်လို့ယူဆရပြီးတော့ဒီဖိလစ်ပိုင်နိုင်ငံအတွင်းတိုက်ခိုက်မှုတွေနဲ့ပြန်ပြီးဆွဲမှုတွေကိုတစ်ခုပြီးတစ်ခုလှုပ်ဆောင်နေတယ်ဆိုပြီးတော့ဆွတ်ဆွဲခံထားရတာဖြစ်ပါရယ်ရှင်
ပြောင်းဆုံးနေတဲ့မလေးရှားလေယာဉ်ကိုရှာဖွေနေတဲ့လေယာဉ်တွေအိန္ဒိယသမုဒ္ဒရာကနေပြန်လည်ထွက်ခွာသွားပြီဖြစ်တဲ့အတွက်မလေးရှားလေကြောင်းလိုင်းပိုင်လေယာဉ်ကိုလေကြောင်းကရှာဖွေမှုတွေတည်ဝင်ရပ်ဆန်းလိုက်ပြီဖြစ်ပါတယ်။ American System of USS Blue Ridge ရဲ့ရှာဖွေလုပ်ငန်းနေပြီးဆုံးသွားပြီဖြစ်တဲ့အကြောင်းနဲ့အဲ့ဒီ System of အနေနဲ့လည်းတခြားလုပ်ငန်းတွေကိုပြောင်းလဲတာဝန်ယူရမှာဖြစ်တဲ့အကြောင်း American ရစ်တပ်ကပုံထုံးနေမှာကြေညာချက်ထုတ်ပြန်ပါတယ်။အစောပိုင်းတုန်းကတော့ပြောင်းဆုံးနေတဲ့မလေးရှားလေယာဉ်ကအပိုင်းစားတွေလို့ယူဆရတဲ့ပစ္စည်းတချို့ကိုဘင်္ဂလားပင်လယ်အော်ထဲမှာတွေ့ရတယ်လို့ပုဂ္ဂလိကကုမ္ပဏီတစ်ခုကပြောပါတယ်။လေရင်ပြောက်ကိုလက်ရှိအာယုံဆိုင်ရှာဖွေနေကြတဲ့ဩစတြေးလျအနောက်တောင်ပိုင်းကမ်းခြေဒေသနဲ့အခု Geo Resonance ဆိုတဲ့ကုမ္ပဏီကတွေ့ရှိကြောင်းပြောနေတဲ့နေရာဟာကီလိုပေါင်းထောင်မှနဲ့ချီကွာဝဲနေတာဖြစ်ပါတယ်
တရားသတင်းတွေကိုကိုစော်ဝင်းလိုင်နဲ့မခင်ဖြူထွေးတို့ကြင်ညာပေးခဲ့တာပါအခုကတော့သတင်းဆောင်မတွေကိုတင်ဆက်ပေးမယ့်အထက်ရခိုင်ပြည်နယ်တွေကအခုညီပေးရေးလုပ်ငန်းတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုအရင်ဆုံးပြောပြပေးပါရစေကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့ရခိုင်ပြည်နယ်အတွင်းအခုညီပေးရေးလုပ်ငန်းတွေလှုပ်ဆောင်တာမှာစင်ခေါ်မှုအသစ်တွေရင်ဆိုင်နေရပြီးဒီအတွက်အခြေခံလူထုနဲ့ကြဲကြဲပြန့်ပြန့်ထိဆက်ဖြေရှင်းဆောင်ရွက်သွားမယ်လို့ UNICEF မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကပြောပါတယ်ရခိုင်ပြည်နယ်အတွင်းက UNICEF လုပ်ငန်းတွေနဲ့ပတ်သက်လို့ရှင်းလင်းတဲ့သတင်းစာရှင်းလင်းပွဲတရက်ကိုဒီကနေ့ရန်ကုန်မြို့မှာပြုလုပ်ခဲ့တာပါကိုတိုင်သွားရောက်သတင်းရယူခဲ့တဲ့ရန်ကုန်ရုံးခွဲကကုသညွန်ဦးကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်အတွင်းကနိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေပေါ်မှာဒေသခံရခိုင်လူထုကမကျေနပ်မှုတွေရှိနေတာကို UNICEF ဌာနကိုယ်စားလှယ်ကအသိအမှတ်ပြုပြောပါတယ်အခုနှစ်ပိုင်းအတွင်းရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူမျိုးရေးပြည်ပခါတွေနောက်ပိုင်းအဲ့ဒီမှာခြေဆိုင်တဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အရင်ကမရှိခဲ့တဲ့စိန်ခေါ်မှုတစ်တွေရင်ဆိုင်လာရတယ်လို့UNICEF ဌာနကိုယ်စားလှယ် Bertrand Benville ကပြောပါတယ
် Working in Rakhine for international organizations including
ကုလသမဂ္ဂနဲ့ UNICEF အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ရခိုင်ပြည်နယ်အတွင်းမှာလုပ်ကိုင်ဆောင်ရွက်ရတဲ့နေရာမှာအခုဆိုရင်စိန်ခေါ်မှုအသစ်တွေနဲ့ရင်ဆိုင်လာရပါပြီဒါအရင်တုန်းကမကြုံခဲ့ရတဲ့အတွေ့အကြုံပါကြမ်းဖက်မှုတွေချင်းချောက်မှုတွေနဲ့အမြင်သဘောထားအသစ်တွေရှိနေပါတယ်ဒါတွေကိုကျွန်တော်တို့ကြဲကြဲပြန့်ပြန့်ဖြေရှင်းသွားဖို့လိုအပ်နေပါတယ်
ရခိုင်ပြည်နယ်အတွင်းနိုင်ငံတကာအကူအညီပေးလုပ်ငန်းတွေဟာဒေသခံရခိုင်လူမျိုးတွေတဲ့မွတ်စလင်လူနည်းစုအချို့ကိုပို့ပြီးတော့ဇောင်းပေးကူညီတယ်ဆိုပြီးတော့ရခိုင်လူမျိုးအတော်များများကယူဆထားကြတာပါအဲဒီနောက်ဒီပြီးခဲ့တဲ့မတ်လအကုန်ပိုင်းစစ်တွေမှာကုလသမဂ္ဂရုံချိုးနဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့ရုံးတွေအကြမ်းဖက်တိုက်ခိုက်ခံမှုတွေဖြစ်ခဲ့ပါတယ်အဲဒီကနေပြီးတော့နိုင်ငံတကာအဖွဲ့အစည်းရုံးအတော်များများလုပ်ငန်းတွေရာရန်နာခဲ့ရပြီးတော့မကြာခင်တုန်းကမှလုပ်ငန်းအချို့ပြန်ဆနှံခဲ့တာပါဒါလိုမျိုးအခြေအနေကြောင့်လည်းသူတို့အနေနဲ့ဒီအကူအညီပေးရေးလုပ်ငန်းတွေကိုဆောင်ရွက်တဲ့အခါမှာဒေသခံတွေနဲ့ပူပြီးတော့ကြေကြေပြန့်ပြန့်ညှိနှိုင်းတိုက်ပင်သွားမယ့်အခြေအနေဖြစ်တယ်လို့ UNICEF ဌာနကိုယ်စားလှယ်ကပြောပါရတယ်။တချင်ထဲမှာလည်းပဲဒီထူးခြားချက်ကတော့အခုချိန်မှာဒီပြည်내အစိုးရအပါအဝင်ဒေသခံတာဝန်ရှိသူတွေနဲ့ပူပြီးတော့နီးနီးကပ်ကပ်ဆောင်ရွက်ခွင့်ရမယ့်အခြေအနေတော့ဖြစ်လာတယ်လို့ဆိုပါရတယ်။ဒါပေမဲ့လည်းသူတို့လုပ်ငန်းတွေဟာဒေသခံအများအပြားယူဆသလိုမဟုတ်ဘဲနဲ့လိုအပ်ချက်အပေါ်ခြေတည်ပြီးတော့ဆောင်ရွက်တာဖြစ်ပါတယ်လို့ UNICEF ဌာနကိုယ်စားလှယ်Bertrand Benville ကရှင်းလင်းခဲ့ပါတယ
် United Nations Agency UNICEF is following the same principles as the United Nations which is principles of neutrality impartiality and
UNICEF ကလေးများရန်ပုံငွေအဖွဲ့အနေနဲ့ကုလသမဂ္ဂအဖွဲ့ကြီးရဲ့အခြေခံစည်းမျဉ်းတွေအတိုင်းလိုက်နာဆောင်ရွက်ရပါတယ်ဒါတွေကတော့တီးကြားလှုပ်လှက်ပြီးဗမ်းမလိုက်မှုမျှတမှုနဲ့ဂုဏ်သိက္ခာရှိမှုတို့ဖြစ်ပါတယ်ကျွန်တော်တို့အနေနဲ့လိုအပ်ချက်တွေအပေါ်မှာအခြေခံပြီးတော့အကူအညီပေးဆောင်ရွက်နေတာပါလူမျိုးဘာသာအပေါ်မှာအခြေမခံပါဘူးတစုံတစ်ခုလိုအပ်ချက်အပေါ်မှာပဲအခြေခံပြီးတော့ဆောင်ရွက်ပါတယ
်ရခိုင်ပြည်နယ်အတွင်း UNICEF အကူအညီပေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဒီကနေ့ရန်ကုန်မြို့မှာရှိတဲ့မီကာဆာဟိုတယ်မှာသတင်းစာရှင်းလင်းပွဲလုပ်သွားတာပါသူတို့ရဲ့လုံဆောင်ချက်တွေကိုအဓိကရှင်းလင်းတာဖြစ်ပေမဲ့လို့ရခိုင်ပြည်နယ်ကပြည်ပခါတွေကြောင့်ကုလသမဂ္ဂလုပ်ငန်းတွေပေါ်မှာဘယ်လောက်ထိတည်ရောက်မှုရှိသလဲဆိုတာနောက်ရခိုင်လူထုရဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့တွေပေါ်မှာမကျေနပ်မှုရှိတဲ့အပေါ်သတင်းတောက်တွေကပို့ပြီးတော့စိတ်ဝင်စားမေးခဲ့ကြပါတယ်လက်ရှိအဖြစ်တော့ဒီပြည်내ဆွေရဝန်ကြီးဌာနတွေအဆွေရအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေလုပ်တဲ့အရေးပေါ်ပေါင်းစပ်ညှိနှိုင်းရေးစင်တာဆိုတာထားရှိပြီးတော့လုပ်ငန်းတွေချောမွေ့ထိရောက်ရေးကိစ္စရပ်တွေကိုဆွေးနွေးလှုပ်ဆောင်နေတယ်လို့ UNICEF ဌာနကိုယ်စားလှယ်ကရှင်းပါတယ် ဒါပေမဲ့လည်းအကူအညီလိုအပ်ချက်ဆိုတဲ့နေရာမှာတော့မတူညီနိုင်ဘူးလို့သူကထောက်ပြပါတယ်။ပို့ပြီးတော့ခက်ခဲကြက်တဲတဲ့အချိန်ကြီးအသက်ရှင်ဖို့လိုအပ်ချက်ကွာခြားမှုတွေဖြစ်တယ်လို့ပြောပါတယ်။အထူးသဖြင့်ဆိုရင်တော့ဒီဒုက္ခသည်စခန်းတွင်းကကလင်းငယ်တွေဟာရှင်သန်မှုပို့ပြီးတော့ခဲရင်တာကြောင့်လိုအပ်ချက်ပိုကြီးတယ်လို့ UNICEF တာဝန်ရှိသူတွေကပြောပါတယ်။တကယ်တော့ရခိုင်ပြည်နယ်ဟာဆိုလို့ရှိရင်မြန်မာနိုင်ငံတွင်းမှာဖွံ့ဖြိုးမှုအနှင်းကျဆုံးပြည်နယ်ဖြစ်တယ်လို့ပဲ။လူမှုရေးဖွံ့ဖြိုးမှုအနှံ့ကျဆုံးအညှုံးကိန်းတွေကြုံတွေ့နေရတယ်လို့ UNICEF ကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။ဒါကြောင့်လည်းပဲရခိုင်ပြည်နယ်တွင်းကလေးသင်ငယ်ရှင်သန်ဖွံ့ဖြိုးရေးပညာရေးနဲ့ကာကွယ်စောင့်ရှောက်ရေးလုပ်ငန်းတွေအတွက်အချိန်ကာလ2နှစ်စာဒီ American Dollar 12တန်ဘူးသုံးဆွဲသွားဖို့ရထားတယ်လို့ UNICEF မြန်မာကပြောဆိုထားပါတယ်ခင်ဗျာ
။ရန်ကုန်ရုံးခွဲကကုသညုံဦးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အမျိုးသားပညာရေးဥပဒေမူကြမ်းကိုဘာကြောင့်ကန့်ကွက်နေတာလဲဆိုတာကိုလည်းတင်ပြပေးပါမယ်။ပညာရေးလောကနဲ့ကျောင်းသားပြည်သူကိုအခြေမခံပဲအမျိုးသားပညာရေးဥပဒေမူကြမ်းကိုရေးဆွဲပြီးအတည်ပြုပြဋ္ဌာန်းဖို့ကြိုးစားနေတာကိုကန့်ကွက်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများသမဂ္ဂအပါအဝင်မြန်မာနိုင်ငံလုံးဆိုင်ရာပညာရေးပြုပြင်ပြောင်းလဲမှုကွန်ရက် NNER တို့ကပြောဆိုကြပါတယ်အမျိုးသားပညာရေးကောင်စီလိုဗဟိုချုပ်ကင်မှုရှိတဲ့အဖွဲ့အစည်းတစ်ခုကိုထားရှိဖို့ဒီဥပဒေမှာပါရှိနေတာကြောင့်ကန့်ကွက်နေရတာလည်းဖြစ်တယ်လို့ဘကတအထွေထွေအတွင်းရေးမှူးကပြောပါတယ်ပြည့်စုံကတော့ဆက်သွယ်မိ мян ထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင်
။မြန်မာနိုင်ငံမှာတစ်ခါမှမရှိဘူးသေးတဲ့မြို့သားပညာရေးဥပဒေမူကြမ်းဟာဆိုရင်လက်ရှိချိန်မှာပြည်သူ့လွှတ်တော်မှာဆွေးနွေးအတည်ပြုပြီးဖြစ်တယ်လို့နိုင်ငံလွှတ်တော်စည်းဝေးတွေအတွင်းမှာမြို့သားလွှတ်တော်မှာဆွေးနွေးဖို့ရှိနေတာပါ။ဒါပေမဲ့လက်ရှိချိန်မှာတော့ဒီဥပဒေမူကြမ်းကိုကျွန်တော်တမကအပါအဝင် NNDR လို့ခေါ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာပညာရေးပြုပြင်ပြောင်းလဲမှုကွန်ရက်တို့ကပါကန့်ကွက်မှုတွေရှိနေတာဖြစ်ပါတယ်။အစိုးရရဲ့ပညာရေးလောကကလူတွေနဲ့လွှတ်တော်ကဖွဲ့စည်းထားတဲ့ပညာရေးကော်မတီကပုံကိုယ်ရရဲ့တင်ပြချက်တွေပေါ်မှာသာအခြေခံပြီးတော့ဒီဥပဒေကိုရေးဆွဲခဲ့တဲ့အတွက်အများပြည်သူနဲ့အခြားပညာရေးလောကကသူတွေရဲ့လှူလာချက်တွေမပါတာကြောင့်အခုလိုကန့်ကွက်နေရတာဖြစ်တယ်လို့လည်းမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများတမကရဲ့ထွေထွေမှုမဖြစ်ဖြစ်အောင်ကပြောပါတယ်
။တည်ပြုထားတဲ့မူကြမ်းကလောလောဆယ်ကကြီးသူကိုသူတို့ချပြခြင်းလုံးဝမရှိခဲ့ဘူး။အော်ချားချားကြဲမရှိရကျမတို့ကတော့ဒီတော့ဒီမိုကရက်တစ်လွတ်တော်အမတ်တချို့စီကနေပြီးတော့ဒီလိုဒီဥပဒေမူကြမ်းကိုကျမတို့ရထားမျိုးရှိရပေါ့ဆိုတော့ကျမတို့ဘာကိုကြည့်ပြီးကန့်ကွက်လဲဆိုတော့ကျမတို့ကအခုကျမတို့ကျောင်းသားတွေရောကျမတို့နဲ့ထိစပ်နေတဲ့ enemy ရောလိုမျိုးကျမတို့ဘာကလာလိုမျိုးထိစပ်နေတဲ့သူတွေလည်းအဲမှာတော့ဒီဥပဒေမူကြမ်းရှိတယ်ဆိုတော့ကန့်ကွက်တာဘာကြောင့်ကန့်ကွက်တာလဲဆိုတော့ကျမတို့ဒီဥပဒေမူကြမ်းကိုဖတ်ပြီးသားမလို့ကန့်ကွက်တာဒါပေမဲ့ဒီဟာကတော့ဒီအများပြည်သူကိုထောက်ပေါ်ပြီးတော့ဟိုဘာလဲထုတ်ပေါ်ပြထားခြင်းမရှိသေးဘဲနဲ့ဒီကြီးတို့လွတ်တော်မှာအတည်ပြုထားတာပေါ့နော်ဆိုတော့တချို့တွေကဘာကြောင့်မကန့်ကွက်ရလဲဆိုတော့ဒီဥပဒေမူကြမ်းကလက်ထဲမှာမရောက်သေးလို့လည်းဖြစ်ကောင်းဖြစ်နိုင်တယ်သူတို့မဖက်ရသေးတဲ့အတွက်ဘာတွေလွဲထုတ်နေလဲဆိုတာကိုမသိတာကြောင့်လည်းဖြစ်နိုင်ပါတယ်ဟုတ်ဒါတော့ပြည်သူတို့သူတို့ထုတ်မပြသေးဘူးကျမတို့ကကြိုကန့်ကွက်ထားတာပေါ့ဟုတ
်ဒီဥပဒေမူကြမ်းမှာနောက်ထပ်အရေးတကြီးကန့်ကွက်ဖို့လိုနေတဲ့အချက်ကတော့အများကတက္ကသိုလ်များဆိုင်ရာလွတ်လပ်ခွင့်ကိုတောင်းဆိုနေချိန်မှာအမျိုးသားပညာရေးကောင်စီတရားထားရှိဖို့ဆိုတဲ့အချက်ပါရှိနေတာဟာဘိုးချုပ်ကံမှုစနစ်ကြီးကြီးမားမားပါရှိနေတာဖြစ်တဲ့အတွက်လက်မခံနိုင်ဘူးလို့လည်းသူမကပြောပါတယ
်အရေးကြီးဆုံးအချက်ကကျမတို့ဒီကျမတို့စိတ်မှန်ပေါ့နော်ကျမတို့ဘာကတာထုတ်တဲ့စိတ်မှန်နဲ့မအောင်အန္တနီယာထုတ်တဲ့စိတ်မှန်နဲ့မအောင်ပါပါတယ်အဲ့ဒါဘာလဲဆိုတော့ဒီအမျိုးသားပညာရေးကောင်စီဆိုတဲ့ကိစ္စပေါ့နော်အမျိုးသားပညာရေးကောင်စီဖွဲ့စည်းမယ်ဆိုတဲ့အချက်ပါပါတယ်အဲ့မျိုးသားပညာရေးကောင်စီကိုဥက္ကဋ္ဌကဒုတမရာဒီရောပညာရေးဝန်ကြီးအားလုံးပါမယ်ပေါ့နော်ဝန်ကြီးအားလုံးဒီဖွဲ့ထဲမှာပါဝင်မယ်နောက်ပြီးတော့တင်းလျော်တော်သူများပါနှင့်ပါဝင်ဖွဲ့စည်းမယ်ဆိုတာမျိုးပါပါတယ်ဆိုတော့တေချာရကဟိုဒုတမရာကဥက္ကဋ္ဌပြီးတော့ဝန်ကြီးတွေကအလိုလျောက်ဒီဖွဲ့ကောင်စီရဲ့မှာပါပြီးတာပြီးတော့တင်းလျော်တော်သူများဆိုတာဆက်လက်တဲ့ပဲကိုသူဆိုသူတို့သဘောကျတဲ့သူကိုရွေးချယ်ပြီးတော့ဖွဲ့စည်းမယ်ဆိုတော့တေချာဟိုဘလို့လူမျိုးဖြစ်ရမယ်ဆိုတာမျိုးမပါဘူးဆိုတော့ဒီဟာကိုကြည့်တာဖြင့်ကျမတို့မြင်တာကတော့ဟိုဒီဟာကဒီဦးခင်ညိုလက်ထက်တုန်းကလည်းပေါ့နော်ပညာရေးကိုချုပ်ကန့်မှုစူးစမ်းမှုအတွက်ဒီလိုကောင်စီမျိုးဖွဲ့စည်းခဲ့ဒါမလိုအပ်ဘူးကျမတို့တောင်းဆိုနေတာအတော်နမတ် University
ဒီချက်ဆိုရင်ဘိုးချုပ်ကန့်မှုကိုပြန်လဲအသက်သွင်းတဲ့ပုံစံဖြစ်နေတာကြောင့်ရန်ကုန်တက္ကသိုလ်ဆရာများအသင်းနဲ့တက္ကသိုလ်သီးသီးကကျောင်းသားတက္ကသိုလ်တွေကလည်း2023ဒီဇင်ဘာလတည်းကစပြီးတော့တောက်လျှောက်ကန့်ကွက်မှုတွေလုပ်ခဲ့တာဖြစ်ပါတယ်။ရန်ကုန်တက္ကသိုလ်ဆရာများအသင်း UTA ရဲ့အတွင်းမှုလည်းဖြစ်ရန်ကုန်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပညာဌာနရဲ့လက်ထောက်ကတိကလည်းဖြစ်တဲ့ဒေါက်တာဆိုင်းခိုင်မျိုးထွန်းကတော့ဒီချက်နဲ့ပတ်သက်ပြီးတော့
တနည်းအားဖြင့်တော့ဒါကသာသူ့မှအရင်ပုံစံနဲ့မထူးပေါ့ဗျာ။မအရင်ဆင်းရဲပညာဦးစီဌာနအတွင်းပြောင်းပြီးတော့ကတနည်းအားဖြင့်တက္ကသိုလ်တွေပြန်ပြီးတော့ချုပ်ကန့်ဖို့ကြိုးစားတယ်လို့ကျွန်တော်တို့ကတော့ယူဆသိဟာအဲ့လိုမျိုးလေ။ဟုတ်
ဒီချိန်မှာပဲအများကဒီဥပဒေမူကြမ်းကိုကန့်ကွက်နေတာဟာပညာရေးလောကအတွင်းဖြစ်လာနိုင်တဲ့အချက်တွေပေါ်မှာအယူဆမတူအမြင်မတူမှုတွေကြောင့်ဖြစ်နိုင်တယ်လို့လည်းပြည်သူ့လွှတ်တော်မှဖွဲ့စည်းထားတဲ့ပညာရေးဖြစ်တယ်မူကော်မတီအတွင်းမူဒေါက်တာမြောက်ဦးကပြောပါတယ်
။သူကမြို့သားပညာရေးကောင်စီကိုနည်းနည်းလေးဝေဖန်နေကြတာပေါ့နော်။ပြီးတော့ပြောကြတာပေါ့ဗျာသူကဘို့ချုပ်ကင်မှုများတယ်လို့သူကလည်းကျွန်တော်လည်းဟုတ်ဖတ်ရတယ်ပေါ့နော်ဟုတ်ကြားတယ်။ဒါပေမဲ့အဲ့ဒါကအဲ့လိုမဟုတ်ဘူးသူကဒီဥပဒေဆိုတာအရင်ကတော့ဥပဒေမပေါ်ခဲ့တော့ဟိုတမျိုးပေါ့ဗျာသူတို့ပေါ်လာတဲ့အာဏာပိုင်တွေကအကောင်ဆုံးဒါညွှန်ကြားချက်နဲ့လုပ်ခဲ့ကြတာကို သူကကြည့်သူအကောင့်ထဲပေါ်ဖို့အတွက်ကော်မတီတစ်ခုဖွဲ့တာပဲတကလုံးသုံးတော့ကတော့နည်းနည်းရှိမှာပေါ့ဗျာကြိုက်တာကြိုက်တာတော့တော်တော်တယ်ဒါတွေကတော့
သမရဦးသိန်းစိဆွေရလက်ထက်မှာတော့အရင်ဆွေရလက်ထက်ကကျင့်သုံးခဲ့တဲ့ပညာရေးစနစ်တွေကိုပြည်ပြင်ပြောင်းလဲဖို့ဆိုပြီးတော့တရောင်းဆက်တစ်ခုနှစ်တည်းကရာထားချက်တွေနဲ့ဆောင်ရွက်ခဲ့တာပါလက်ရှိချိန်မှာဆိုရင်အရင်ကကာလတော်ကြာပိတ်ထားတဲ့ရန်ကုန်တက္ကသိုလ်ကြီးအတွင်းမှာဘွဲ့ချိုဒီဂရီတွေရယူနိုင်အောင်ပြန်လဲဖွင့်လှစ်ထားပြီးဖြစ်သလိုပြီးခဲ့တဲ့နှစ်နဲ့ဒီနှစ်တွေမှာလည်းပညာရေးသုံးစိတွေကိုအရင်ကတည်းကတိုးမြင်ပြီးတော့တောင်းခံထားတာကိုလည်းတွေ့ရပါတယ်တစ်ဖက်မှာတော့မြန်မာဒီမိုကရေစီဘွဲ့ချိုဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုလုံးဝကိုအသွင်ပြောင်းဖို့အလိုရှိတယ်ဆိုပြီးတော့လည်းသူမရဲ့ဒီပါခီးစဉ်မိန်ကုန်းအတော်များများမှာပြောဆိုခဲ့တာကိုတွေ့ရပါတယ်အမေရိကန်ဒီမိုကရေစီအဖွဲ့ချုပ်ကိုအသစ်ပြန်လည်ဖွဲ့စည်းပြီးမှာတော့အဖွဲ့ချုပ်ပညာရေးကွန်ရက်တစ်ခုကိုလည်းတည်ထောင်ခဲ့တာပါအဲ့ဒီနောက်ပိုင်းမှာတော့ပါဝင်လှုပ်ရှားခဲ့တဲ့သူတွေကဆက်လက်လှုပ်ရှားမှုတွေနဲ့အတူအငိမ့်စားဆရာဆရာမတွေပြည်ပကပြန်လာတဲ့ပညာရှင်တွေဖုံးတော်ကြီးတင်ပညာရေးလောကကသူတွေနဲ့တက္ကသိုလ်ဆရာများအသင်းကသူတွေပေါင်းစည်းပြီးတော့မြန်မာနိုင်ငံလုံးဆိုင်ရာပညာရေးပြည်ပြင်ပြောင်းလဲမှုကွန်ရက် NNIA ကိုတည်ထောင်ခဲ့တာပါခင်ဗျာ
ရှမ်းကုန်ခြေဆိုင် VOE သတင်းထောက်ကိုအောင်ရဲမောင်မောင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင်88မျိုးဆက်တို့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်ပူးပေါင်းဆောင်ရွက်ကြမယ်ဆိုတဲ့အကြောင်းကိုပြောပြပေးပါအောင်မယ်။ရှစ်လင်းလုံးငွေရတုဆုံးဖြတ်ချက်ပေါ်ဆောင်ရေးကော်မတီဝင်တွေဖြစ်တဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့စည်းကခေါင်းဆောင်နေတဲ့ထိုင်းနယ်စပ်မှာရှိတဲ့ကရင်လက်နက်ကိုင်အဖွဲ့၃ဖွဲ့နဲ့အတူရခိုင်ကရင်စတဲ့တိုင်းရင်းသားခေါင်းဆောင်တွေတွေ့ဆုံပြီးဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်အင်အားစုတွေအားလုံးစုစည်းလှုပ်ဆောင်ကြဖို့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ထိုင်းခြေဆိုင် VOE သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေကဒီမိုကရေစီအင်အားစုတွေကကမကဋ္ဌလုပ်ပြီးပြည်ရင်းမှာရှိတဲ့ရှစ်လေးလုံးငွေရတုဆုံးဖြတ်ချက်ဖော်ဆောင်ရေးကော်မတီဝင်တွေနဲ့ကရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့အပါအဝင်တိုင်းရင်းသားတွေနဲ့တွေ့ဆုံပွဲလုပ်ခဲ့တာပါဆွေးနွေးပွဲတက်ရောက်ခဲ့တဲ့ဒီမိုကရေစီကရင်အချိုးပြုတ်တက်မတော် DKBA ကဗျူဟာမှုဘုံမှုစောစောင်းကတော့အခုလိုပြောပြပါဗျာ
အဓိကကသူတို့ဒီငွေရတုဆုံးဖြတ်ချက်ကိုပါလေအကောင့်ထည့်ဖို့ဘူးပေါ့ကျွန်တော်တို့ဒီစစ်စင်ငွေတူမှာဆိုးဖက်ချက်တွေရှိတယ်လေအဲဒီဥစ္စာကိုအကောင့်တေဖို့နောက်တစ်ဖက်ကလည်းညီမပြည့်ရဲ့နိုင်ငံရေးကလည်းလက်နက်ကန်ကြီးကလုံးလုံးမရဘူးပြည်သူတွေပါမယ်အဖွဲ့စည်းအသီးသီးပါရမယ်ဆိုတဲ့အဲဒီဥစ္စာကိုဆောင်းပေးပြီးဆွေးနွေးရတာပေါ့နော်အဲဆိုလိုချင်တာကဒီညီမပြည့်ရဲ့ပြည်သူပြောင်းလဲရဒီလက်နက်ကန်ကြီးပဲအဲဆွေးနွေးမယ်ဆိုလို့ရှိရင်ဒါမပြည့်စုံဘူးမလုံလောက်ဘူးပေါ့အဲပြည်တွင်းမှာရှိတဲ့လူသန်းစွာအလောလောတွေအဲဒီနဲ့ပူပေါင်းပြီးတော့ဝင်ရမယ်ဆိုတဲ့အဲဒီအချက်လက်တွေကိုဟိုဆောင်းပေးပြီးဆွေးနွေးရတယ်နော်
ကရင်လက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ဒီမိုကရေစီကရင်အကျိုးပြုတက်မတော်ကရင်အမျိုးသားအစည်းအရုံး KNU KNL ညီညာရေးကောင်စီကခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြပါတယ်။ဒါအပြင်ရခိုင်နဲ့ကရင်ခေါင်းဆောင်တွေကျောင်းသားတက်မတော်ကခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြတာပါ။ဆွေးနွေးမှုတွေအတွင်းမှာပြည်ရင်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမှာကြားလိုက်တာတွေကိုလည်း88မျိုးဆက်ကျောင်းသားတွေကပြောဆိုခဲ့ကြောင်းဗိုလ်မှူးစောစောင်းကဆိုပါတယ်။
နော်နောက်တစ်ဖက်ကလည်းကျွန်တော်ဒီတိုင်းရင်းသားတွေကလည်းဟိုညဉ့်ညဉ့်ဖော်ဆောင်နေတာဟိုဥတင်ဥပဥတင်ကလည်းဟိုစိတ်စစ်စီထားပြီးဟိုအထူးပြမှားတယ်ပေါ့လေညဉ့်ညဉ့်ရှိမှဟိုဒီမိုကရေစီရှိမယ်ဆိုတော့အဲအဘဥတင်ကအဲ့လိုမှားတယ်နောက်ကျွန်တော်ဘယ်သူမမှန်းကနေရလို့လဲရှိမှန်တဲ့ဒီမိုကရေစီရှိမှပဲဟိုညဉ့်ညဉ့်ဆိုတာရှိလာမယ်ဆိုတာအေးအဲ့ဒါတွေကိုလည်းဆွေးနွေးကြတယ်ပေါ့ဗျာဆိုလိုချင်တာသူတို့အနေနဲ့ဒီဟိုဒီအော်ဆန်စီကြီးအော်ဆန်စီကြီးနေတော့လကောင်းဒါသူတို့ရှိတဲ့စိနေတော့လကောင်းပေါ့လေဒီတိုင်းရင်းသားအရေးကိုဝင်ရောက်ပါစီချင်အောင်မကျွန်တော်တို့ကမဖိတ်တဲ့ကကြတော့သူတို့ကဘာမှဟိုတ냐မဖိတ်ဘူးနဲ့ကျွန်တော်တို့ဘယ်လိုသွားမလဲဆိုတော့အဲ့ဒါလည်းသူစီးလင်းပြပါတယ်ဗ
ျဆွေးနွေးပွဲမှာတော့88မျိုးဆက်ဘက်က8လလုံးငွေရတုဆုံးဖြတ်ချက်တွေဖြစ်တဲ့ Democratic Federal ပြည်ထောင်စုတည်ဆောက်ရေးဖွဲ့စည်းပုံပြင်ဆင်ရေးဒါမှမဟုတ်အသစ်ပြန်လည်ရေးဆွဲရေးအပြစ်ခတ်ရဆဲရေးလုပ်ငန်းစဉ်တွေမှာတိုင်းရင်းသားတွေနဲ့ပူးပေါင်းဆောင်ရွက်ရေးDemocratic Federal ပြည်ထောင်စုတည်ဆောက်ရေးနဲ့ပြည်တွင်းညီညွတ်ရေးကိစ္စတွေမှာပြည်သူလူထုအနေနဲ့ပူးပေါင်းပါဝင်ဆောင်ရွက်လာရေးတွေကိုဆွေးနွေးခဲ့ကြတာပါ88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမြရေးကတော့အစိုးရဘက်ကတိုင်းရင်းသားတွေကိုလက်နက်စွပ်မှုအပါအဝင်တောင်းဆိုချက်တွေနဲ့ကချင်တိုက်ပွဲဖြစ်နေရတာတွေကအပြစ်ခတ်ရဆဲရေးဆွေးနွေးပွဲတွေကိုရွှေ့ဆိုင်းဖို့အတွက်အခြေအနေတွေရောက်လာရတယ်လို့ဆိုသွားပါတယ
်ကျွန်တော်အနေနဲ့ပြောမယ်ဆိုလို့ရှိရင်ကချင်ပြည်နယ်မှာထိုးစစ်ဆင်ရေးကိစ္စကြီးမားတဲ့ပြည်ရဲ့ခံတစ်ခုကိုကျွန်တော်လုပ်တတ်တယ်ဗျာနောက်တစ်ခုကဒီနေ့ဆွေးနွေးပွဲမှာဒီဘက်အစိုးရဘက်ကတောင်းတာကိုချောင်းချင်ဒီဘက်ကတိုင်းသားတွေလိုချင်တယ်ကိုချောင်းချင်ကွာဟချက်ကကြီးကြီးမားမားကွာဟတယ်အဲ့တော့ကျွန်တော်တို့မြင်တာကလည်းလက်ဆုပ်လို့ပြီးတော့မှကျွန်တော်တို့လားဆွေးနွေးပွဲတွေသွားမယ်ဆိုတဲ့ဟာမျိုးဖြစ်စီခြင်းအဲ့တော့ဒါတွေကိုလည်းရှေ့တန်းတည်ပြီးတော့မှဆွေးနွေးခြင်းတွေကပြည်ခရဲ့ဆေးရေးဆွေးနွေးပွဲရွှေဆိုင်မှုအခြေအနေတွေရောက်လာတယ်ကျွန်တော်ကတော့အဲ့လိုသုံးသပ်တယ်ဗျာ
တိုင်းရင်းသားတွေကတော့ငြိမ်းချမ်းရေးကာလအတွင်းမှာ စစ်တပ်ဘက်ကနေအခိုင်အခန့်နဲ့တက်ဆွဲထားတာတွေနဲ့တိုင်းရင်းသားနယ်မြေတွေအတွင်းမှာနယ်မြေစိုးမိုးရေးလုပ်နေတာတွေကိုရှင်းပြခဲ့ကြပါတယ်။ဧပြီလ30ရက်နေ့မှာပဲကရင်ပြည်နယ်မြဝတီမြို့ကရွှေဟင်းသာဂုံဖုန်ကြီးကျောင်းမှာမြန်မာစစ်တပ်ဘက်ကကရုတ်ကျင်းတွေတူးနေတာတွေလုပ်နေကြောင်းဒီအတွက်ညဉ့်ညံ့ရေးကာလမှာတစ်ဖက်နဲ့တစ်ဖက်တန်တရာဖြစ်စရာတွေကိုမလုပ်သင့်ဘူးလို့လည်းပြောဆိုခဲ့ကြပါတယ်ရှင်။
ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင်။ဗုဒ္ဓဟူးနေ့ညချမ်းအတွက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲ။ခုကတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုပြောပြပေးချင်ပါတယ်ရှင်။အရှေ့ယူကရိန်းဒေသမှာတင်းမာမှုတွေပြင်းထန်သွားရေးလှုပ်ဆောင်ပေးဖို့သဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးရုရှားနိုင်ငံအပေါ်အမေရိကန်နဲ့ဥရောပကပိတ်ဆို့အရေးယူမှုအသစ်တွေကြီးညာခဲ့ပြီးနောက်တရက်အင်္ဂါနေ့မှာပဲဒေသတွင်းမှာအဓိကရုံးတွေထပ်မံပေါ်ပေါက်ခဲ့ပါတယ်။လူဟန့်မြို့မှာရုရှားလိုလာသူဆန္ဒပြသမားတွေကအစိုးရအဆောက်အအုံအနေနဲ့ရုပ်မြင့်သံကြားဌာနတစ်ခုကိုသိမ်းပိုက်ခဲ့ပါတယ်။ Donetsk နဲ့ Slavyan မြို့တွေမှာလည်းအလားတူဖြစ်ခဲ့ပါတယ်။ရုရှားအစိုးရရဲ့နယ်မြေချဲ့ထွေမှုရိမန်းချက်တွေအပေါ်စိုးရိမ်တကြီးဖြစ်လာနေတဲ့ရုရှားနဲ့အိနီးချင်းမဟာမိတ်နိုင်ငံတွေမှာနေရိုးအဖွဲ့ချုပ်ကကာကွယ်ရေးတိုးမြင့်မှုတွေပြုလုပ်နေပါတယ်။ VOA သတင်းတောက်ဇလာစာဟုတ်ရဲ့သတင်းကိုဦးတန်းလွင်ထွန်းကတင်ပြပေးထားပါတယ်ရှင
်။လူဟန့်မြို့ကဒေသန္တရအုပ်ချုပ်ရေးယုံတကားတွေကိုလူငယ်တွေကတန်တုပ်တွေနဲ့ရိုက်ချိုးခဲ့ပြီးတဲ့နောက်မှာထောင်တောင်းချီတဲ့ဆန္ဒပြသူတွေရုံးခန်းတွေထဲဝင်ရောက်စီးနှင်းခဲ့ကြပါတယ်။ယူကရိန်းအလံကိုဖျောက်ချပြီးရုရှားအလံကိုလွှင့်ထူခဲ့ချိန်မှာအထူးကရုံးနှိမ့်နေရဲတွေဘက်ကလည်းဒီတိုင်းလက်ပိုက်ကြည့်နေခဲ့ကြပါတယ်။နိုင်ငံတွေကရဲတပ်ဖွဲ့ဝင်တွေအခုလိုဘာမှမတားဆီးနိုင်ခဲ့တာအပေါ် Kiev မြို့တော်မှာရှိတဲ့ယူကရိန်းယာယီသမ္မတ Alexander Takhinov ကအပြစ်တင်ဝေဖန်လိုက်ပါတယ်။
ယူကရိန်းအရှေ့ပိုင်းမှာရဲတပ်ဖွဲ့ဝင်တွေတလောက်များများရှိနေပါရဲ့နဲ့နိုင်ငံသားတွေကိုအကာအကွယ်ပေးဖို့တာဝန်မကျေခဲ့ကြပါဘူး။ဒါကြောင့် Donetsk နဲ့ Luhansk မြို့တွေကလုံခြုံရေးအကြီးအကဲတွေကိုအသစ်ပြောင်းလိုက်ပါပြီ။ Alpha အထုလုံခြုံရေးတပ်ဖွဲ့ခေါင်းဆောင်တွေကိုလည်းအစားထုတ်လိုက်ပါပြီ
။ Crimea ကိုကျူးကျော်သိမ်းပိုက်ပြီးတဲ့နောက်မှာဒေသတွင်းနောက်ထပ်ကျူးကျော်နိုင်ရေးလမ်းရှာပြင်ဆင်တဲ့အနေနဲ့အရှေ့ယူကရိန်းမှာပြဿနာတွေပေါ်အောင်ရုရှားနိုင်ငံကလှုံ့ဆော်ပေးနေတာလို့ယူကရိန်းနဲ့အနောက်မဟာမိတ်တွေကဆွဆွဲထားပါတယ်။ဒါကြောင့်ရုရှားနဲ့အိနီးချင်း NATO မဟာမိတ်နိုင်ငံတွေကသူတို့ကိုအကာအကွယ်ပေးဖို့ပို့ပြီးတောင်းဆိုနေကြတာပါ။ NATO အဖွဲ့ရဲ့ဥရောပမဟာမိတ်ဒုတိယစီဦးစီးချုပ်ဗိုလ်ချုပ်ကြီးအေဒရီယန်ဘရက်ရှော်လည်းဒီ Baltic ဒေသရဲ့အခြေအနေကိုသုံးသပ်အားဖြည့်ဖို့အတွက်လာဗီယာနိုင်ငံကိုအင်္ဂါနေ့ကရောက်ရှိလာပါတယ
်။ Our judgment is that the actions that we've taken
လက်ရှိကျွန်တော်တို့ဆောင်ရွက်ထားသမျှကိုကြည့်ရင်တော့ရင်ဆိုင်နေရတဲ့ဒေသတွင်းလုံခြုံရေးချင်းချောက်မှုတွေကိုထပ်တင့်တယ်လို့တုံ့ပြန်နိုင်ရေးပြင်ဆင်ပေးနိုင်တယ်လို့ပဲဆိုရပါလိမ့်မယ်။ဒီဒေသတွေမှာလုပ်နေတဲ့ NATO အဖွဲ့ရဲ့ဆောင်ရွက်ချက်တွေဟာဒေသပြင်ပဘယ်နိုင်ငံကိုမှချင်းချောက်နေတဲ့သဘောမဖြစ်စေဖို့လည်းလိုပါတယ်။
ဘောလ်တီဒေတာမှာနေတူအဖွဲ့ရဲ့လေချောင်းနဲ့ရေချောင်းကင်းလဲမှုအင်အားတွေတိုးမြင့်ထားပြီးဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်ကပဲအမေရိကန်လေထီတပ်ဖွဲ့ဝင်450ကိုလတ်ဗီးယား၊လစ်သိုးရေးနီးယားနဲ့အက်စတိုးနီးယားနိုင်ငံတွေကိုစေလွတ်ခဲ့ပါတယ်။ပိုလန်နိုင်ငံကိုလည်းအင်အား150စေလွတ်ထားပါတယ်။ဒါအပြင်ဒေတာတွေမှာနေတူအဖွဲ့စီးရေးလေ့ကျင့်မှုတွေကလည်းပြုလုပ်နေပါတယ်။ဒါဟာနေတူအဖွဲ့ရဲ့မဟာမိတ်နယ်မြေတွေကိုထိပါလို့မရဘူးဆိုတာကိုရုရှားနိုင်ငံကိုရှင်းရှင်းလင်းလင်းပြသလိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကအင်္ဂါနေ့ကပြောကြားပါတယ်။နေတူအဖွဲ့ဝင်နိုင်ငံတွေအနေနဲ့အထူးသဖြင့်စစ်ရေးအသုံးစရိတ်အပါအဝင်ကိုလှုပ်ဆရာရှိရာတွေကိုလှုပ်ကြဖို့သူကဆိုပါတယ်
။ Clearly not all allies are going to meet the NATO
budget target တွေရောက်တော့လို့မရပါဘူး။အဖွဲ့ဝင်နိုင်ငံတစ်ခုချင်းစီအနေနဲ့ပြည်တွင်းထုတ်ကုန် GDP တန်ဖိုးရဲ့နှစ်ရာခိုင်နှုန်းကိုနေတူအဖွဲ့ရောင်းမငွေအဖြစ်ထည့်ဝင်ရမယ်ဆိုတာချက်ချင်းဒါမှမဟုတ်နောက်ထပ်နှစ်နှစ်အတွင်းတောင်ပြည့်မီချင်မှပြည့်မီပါဘူး။ဒါပေမဲ့လည်းခုချိန်မှာတော့ဒီလိုရံမုံဝေထဲဝင်ပေးဖို့ပြက်ကွက်နေတဲ့အဖွဲ့ဝင်နိုင်ငံတွေအနေနဲ့လာမယ့်၅နှစ်တာကာလအတွင်းကာကွယ်ရေးအသုံးစရိတ်တွေတိုးမြင့်ပေးဖို့စဉ်းစားကြဖို့လိုနေပါပြီ
။ရုရှားဘက်ကတော့ဒေတာရင်းမတိမငြိမ်ဖြစ်အောင်လုပ်နေတာဟာအနောက်အုပ်စုဖြစ်တယ်လို့တံပြန်ဆွဆဲထားပါတယ်။ဒါပေမဲ့လည်းအရှေ့ဥရောပမှာရှိနေတဲ့နိုင်ငံသားတွေထဲမှာတော့နေတိုးအဖွဲ့ကြောင့်ပိုပြီးလုံခြုံသလိုခံစားရတယ်လို့ဆိုသူတွေရှိပါတယ်။နေတူအနေနဲ့ဒီတဲမကတော့ဆောင်ရွက်ပေးတဲ့နယ်လို့လစ်သိုရေးနီးယားကျောင်းသားတယောက်ကပြောပါတယ်လစ်သိုရေးနီးယားမှာနေတူတပ်ဖွဲ့ဝင်တွေချထားတာဟာပထမအဆင့်ပဲရှိပါသေးတယ်အမြဲတမ်းတပ်စခန်းတွေထားရှိဖို့တောင်ပြုလုပ်သင့်ပါတယ်လို့သူကပြောသွားတာပါဘော်လ်တစ်ဒေသထဲမှာရှိနေတဲ့နိုင်ငံတွေဟာ1992ခုနှစ်အထိဆိုဗီယက်ပြည်ထောင်စုလက်အောက်ခံနေဖြစ်ခဲ့ကြပြီးနေတူအဖွဲ့ကတော့2004ခုနှစ်မှာဝင်လာခဲ့ကြတာပါပိုလန်နိုင်ငံကတော့အရှေ့ဥရောပနိုင်ငံတွေထဲမှာနေတူရဲ့ပထမဆုံးမဟာမိတ်အဖွဲ့ဝင်အဖြစ်1996ခုနှစ်ကလေးကပူးပေါင်းခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဦးတန်းလွင်ထွန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ
်။ VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတောရရှင်များရှင်တောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ပုဒ်ထုနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ24 25 32တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့သတင်းဖတ်ဆင်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းအားကစားအစီအစဉ်နဲ့မြန်မာအရေးသုံးသပ်ချက်တို့ကိုနားဆင်ကြရပါမယ်
။ကျွန်တော်က NCCT ရဲ့အဖွဲ့ဝင်ဖြစ်တယ်။အဲ့တော့ NCC ရဲ့တာဝန်အရရန်ကုန်ကိုကျွန်တော်သွားတယ်။တိုးတော်လည်းပဲကျွန်တော်ဒီစီမှာတိုက်ပွဲတွေဒီထက်ပြင်းထန်လာလို့ရှင်တော့NCCT အဖွဲ့ဝင်
ကချင်လူမျိုးရေးတပ်မတော်ရဲ့ဒုတိယစေဦးစီချုပ်ဘိုးချုပ်ကွမ်မော်ရဲ့ပြောဆိုချက်တွေပါအပတ်စဉ်မြန်မာရေးသုံးသပ်ချက်မှနားဆင်ကြရအောင်ပါရှင်အခုကတော့မြန်မာမီဒီယာမြင်ကွင်းကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်ဒီသတင်းပတ်မြန်မာမီဒီယာမြင်ကွင်းမှာတော့ကွယ်လွန်သွားခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယက်ကဝိုင်းရင်သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ရဲ့နာရေးစာပနာကိုနေ့စဉ်တို့အပတ်စဉ်တို့ဂျာနယ်သတင်းစာတွေပေါ်မှာဖော်ပြခဲ့တဲ့အကြောင်းမြောက်ပိုင်းမှာအစိုးရနဲ့ KIA တို့တိုက်ပွဲတွေထပ်မံဖြစ်ပွားနေတဲ့ကြားကစစ်ပေးရှောင်ပြည်သူတွေရဲ့အခြေအနေဖမ်းဆီးကန်သတင်းထောက်များအရေးနဲ့နောက်ဆက်တွဲသတင်းမီဒီယာသမားတွေရဲ့ဆွေးနွေးပွဲဆရာတွေကိုနားဆင်ကြရပါမယ်။မိုင်းအင်ခိုင်ဦးရေးသားတင်ပြထားတာကိုဦးဆံမိုးဝေကကူညီတင်ဆက်ထားပါတယ်ရှင
်။ဝိုင်းရင်သတင်းစာဆရာကြီးလက်ဖြစ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့နာယကအဖွဲ့ဝင်တဦးလက်ဖြစ်တဲ့ဟန်တာဝရီဦးဝင်းတင်ရဲ့ဇာပနာအခမ်းအနားကိုရန်ကုန်မြို့မှာအဖွဲ့အစည်းအသီးသီးနဲ့လေးစားသူပြည်သူတွေကလိုက်ပါပို့ဆောင်ခဲ့ကြတဲ့အကြောင်းဒီတစ်ပတ်သတင်းစာဂျာနယ်တိုင်းလိုလိုမှာဖော်ပြခဲ့ကြပါတယ်။ဆရာကြီးရဲ့နာရေးနဲ့ပတ်သက်ပြီးတော့ဝန်ထမ်းကြောင်းစကားသံနေနဲ့တဝင်းလွှာတွေကိုအရင်ပတ်ထုတ်သတင်းစာဂျာနယ်မျက်နှာဖုံးတွေမှာအနက်ရောင်အောက်ခံထားပြီးတော့ဂုံပြုတ်ဖော်ပြခဲ့ကြတာကိုတွေ့ရပါတယ်။သတင်းစာဆရာကြီးတဦးဖြစ်ကောနိုင်ငံရေးပြည်သူကတယောက်ဖြစ်နေပါဟန်တာဝရီဦးဝင်းတင်ရဲ့ဇာပနာမှာလာရောက်ဂါရဝပြည်သူတွေအရန်ကိုများပြတဲ့အကြောင်းသတင်းတွေကရေးသားခဲ့ကြပါတယ်။ဒါ့အပြင်ရက်လယ်စွန့်တအခမ်းအနားကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ယုံရန်ငင်းကြောက်ကုန်းနေအိမ်နဲ့အမှတ်32စင်ချေလန်းတက်ဆန်ရက်ွက်တို့မှာ300ခွဲပြီးတော့ပြုလုပ်ခဲ့ကြပါတယ်။အခုတစ်ပတ်သတင်းစာစာမျက်နှာတွေပေါ်မှာကောလူမှုကွန်ရက်မှာတတိုင်းပြည်လုံးအတွက်ဆုံးရှုံးမှုတရက်လို့အများကမှတ်ချက်ပြုခဲ့ကြပါတယ်။နောက်ထပ်တင်ပြလိုတဲ့သတင်းကတော့ APL အတွင်းအစိုးရတပ်နဲ့ KIA တပ်တွေကြားမှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေတရုတ်ပြည်ကိုထွက်ပြေးတင်းရှောင်နေရတယ်ဆိုတဲ့သတင်းမှာအဲ့ဒီလိုစစ်ဘေးရှောင်ဒုက္ခသည်တွေကိုတရုတ်ပြည်ကိုထွက်ပြေးတင်းရှောင်နေတာကြောင့်စာဝတ်နေရေးအခက်အခဲတွေရင်ဆိုင်နေရတယ်ဆိုပြီးတော့မြန်မာသတင်းမီဒီယာတွေပေါ်မှာဖော်ပြခဲ့ကြပါတယ်ဒီလိုစစ်ဘေးရှောင်သူတွေကိုကူညီဖို့အတွက် NGO တွေနဲ့အခြားအဖွဲ့အစည်းတွေကကြိုးစားနေကြတယ်လို့လည်းသတင်းတွေမှာဖော်ပြထားပါတယ်နောက်ထပ်တင်ပြလိုတဲ့သတင်းကတော့အဖမ်းဆီးခံ DBB သတင်းတောက်ကိုဇော်ဖေရဲ့ကိစ္စနဲ့ပတ်သက်ပြီးတော့သတင်းမီဒီယာသမားတွေကြားမှာဆွေးနွေးအပြေရှာတဲ့ပွဲကိုဒီတစ်ပတ်တနင်္ဂနွေနေ့ကပြုလုပ်ခဲ့ပါတယ်။ DBB သတင်းတောက်တွေသာမကတခြားအဖမ်းဆီးခံမီဒီယာသမားတွေအရင်နဲ့ပတ်သက်ပြီးတော့အစိုးရနဲ့မီဒီယာကြားသတင်းလွတ်လပ်ခွင့်နဲ့ပတ်သက်တဲ့တိကျတဲ့အပြေရှာဖို့လိုတယ်လို့သတင်းသမားအများစုကတုံ့သက်ကြပါတယ်။သတင်းသမားတွေဘက်ကမိမိတို့ရဲ့သတင်းလုပ်ငန်းလုပ်ကင်တဲ့နေရာမှာဘေးအတိုင်းအထာထိလုတ်ကင်ဆောင်ရွက်တဲ့ဆိုတဲ့ကျင့်ဝတ်ဆိုင်ရာလိုက်နာစရာတွေရှိတယ်လို့အစိုးရဘက်ကလည်းသတင်းသမားမီဒီယာတွေကိုဆက်ဆံတဲ့သဘောထားကိုသတင်းမီဒီယာသမားတွေကဆွေးနွေးတုံ့သက်ခဲ့ကြပါတယ်။မြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့သတင်းသမားတွေလှုပ်ဆောင်နေမှုအပေါ်မှာလွတ်တော်အမှတ်တွေအနေနဲ့အာရုံစိုက်မှုနှေးပါနေတယ်လို့လည်းသတင်းမီဒီယာသမားတချို့ကတုံ့သက်ဝေဖန်ခဲ့ကြပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အလုံမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးခိုင်မောင်ရီကအခုလိုပြောပါတယ်
တကယ်တော့လွတ်တော်ကိုယ်စားလှယ်တွေကမီဒီယာကိုစိတ်ဝင်စားပါတယ်။ဘာလို့လဲဆိုရင်မီဒီယာတွေနဲ့အများအန်ထိစပ်နေတယ်လို့ပဲ။ဒါပေမဲ့မီဒီယာတွေခံစားနေရတာကအသေးစိတ်မသိလို့တော့လည်းကောင်းသို့မဟုတ်မိမိနဲ့တိုက်ရိုက်မဲ့တက်ဆိုင်မှုလို့ထင်ထားလို့တော့လည်းကောင်းသူတို့ရဲ့အလုပ်လေးကြံသွားတာဖြစ်ကောင်းဖြစ်နေပါတယ်။နော်ပြီးတော့အခြားလွတ်တော်ကိုယ်စားလှယ်တွေကမီဒီယာ တမားတွေကိုပစ်ထားတယ်လို့ကျွန်တော်အနေနဲ့ဆွတ်ဆွဲဖို့လည်းတော်တော်ခက်တယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကတော့မိမိခံယူထားတဲ့အတိုင်းမီဒီယာမှမဟုတ်ဘူးအခြားဘယ်အဖွဲ့အစည်းမဆိုဘယ်ပြည်သူမဆိုကျွန်တော်တို့ကဒုက္ခရောက်တဲ့ခါမှာရက်ပေးရမှာပဲတကုံကပြည်သူတွေဒုက္ခရောက်တော့လည်းကျွန်တော်တို့ပြေးရတာပဲတခြားဒေသကလက်သမားတွေလိုင်တရားလက်သမားတွေအော်ကြတော့လည်းကျွန်တော်ပြေးရတာပဲဖြစ်သည့်နေရာတွေကိုကျွန်တော်တို့ဘာကြောင့်ကြောင်းကြတာလဲဆိုရင်ပြည်သူတွေပေါ်ကျွန်တော်တို့စိတ်ဝင်စားလို့ပဲတကယ်တမ်းဆိုရင်ပြောမယ်ဆိုမီဒီယာတစ်ခုရဲ့ပေါ်စိတ်ဝင်စားတာမဟုတ်ပါဘူးမီဒီယာကလည်းပြည်သူတွေရဲ့ပေါက်ဖွားလာတဲ့အဖွဲ့အစည်းတစ်ရပ်ပဲပေါ့နော်အဲ့တော့အားလုံးပေါ်စိတ်ဝင်စားမှုဆိုတာလွတ်တော်ကိုယ်စားလှယ်တွေမှာလိုအပ်ပါတယ
်နောက်ထပ်တင်ပြလို့တဲ့သတင်းကတော့စာနယ်ဇင်းကောင်စီယာယီကနေရေးဆွဲတဲ့သတင်းစာကျင့်ဝတ်ကိုလာမယ့်မေလ3ရက်နေ့မှာထုတ်ပြန်ကြေညာသွားမယ်ဆိုပြီးတော့သတင်းတွေမှာရေးသားထားတာတွေ့ရပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးသတင်းစာဂျာနယ်လိုက်တွေပူပေါင်းပါဝင်လာအောင်စာနယ်ဇင်းကောင်စီအနေနဲ့တိုက်တည်အထိတွားရောက်ပြီးတော့အသေးစိတ်ရှင်းလင်းဆွေးနွေးသွားမယ်လို့စာနယ်ဇင်းကောင်စီရဲ့ယာယီအထွေထွေအတွင်းမှုဖြစ်တဲ့ဦးကျော်မင်းဆွေကအခုလိုပြောပြပါဗျာ
။တတ်နိုင်သလောက်တော့ဒီတိုက်တည်ပါအောင်စီယုံဆွဲဆောင်ဖို့တော့လုပ်နေတယ်။အဲ့လိုလုပ်တဲ့အခါကောင်စီကတော့ဟိုတာဝန်အရှိဆုံးပေါ့။စာနယ်ဇင်းကောင်စီအနေနဲ့တော့တာဝန်ပိုရှိတယ်။ရှိတဲ့အတွက်စာနယ်ဇင်းကောင်စီကလည်းနောင်ကျရင်အစီအစဉ်ရှိပါတယ်။အစီအစဉ်ရှိတယ်ဆိုတာဒီတိုက်တည်အထိတွားပြီးတော့ဆွေးနွေးဖို့စကားပြောဖို့အဲ့အစီအစဉ်ရှိတယ်အခုစုထားတဲ့ကုတ်တော့ contact နော်အဲ့ကုတ်တော့ contact ကိုမေ3ရက်အမီစာအုပ်တစ်ချို့ရိုက်တယ်အဲ့စာအုပ်တွေတိုက်တယ်ကိုတိုင်ကိုကြကောင်စီရန်သွားပေးနေဟိုသူတို့နဲ့ရင်းနေနေသွားပြီးဆွေးနွေးပြီးတော့စီအောင်စတာမျိုးလုပ်ဖို့ရှိပါတယ
်အခုနောက်ဆုံးတင်ပြချင်တာကတော့မန္တလေးမြို့ဈေးကြုံမှာဒီမိုကရေစီရေးဆင်ဆက်မပြတ်လှုပ်ရှားမှုအင်အားစုကနေအစိုးရကိုအယုံကြည်မရှိဘူးဆိုတော့လက်ကမ်းစာဆောင်တွေလိုက်ပြီးတော့ဝေနေတယ်ဆိုတဲ့သတင်းမီဒီယာလွတ်လပ်ခွင့်အတွက်ခွင့်ပြုချက်မကျဘဲကို့ဖာသာကိုစာနာဖော်ထုတ်ခဲ့တဲ့ပြည်မျိုးကမျက်စိမှသတင်းတော့ကိုရီခဲကိုပုံမှန်ဆက်ရှင်နဲ့တရားစွဲဆိုတယ်ဆိုတဲ့သတင်းနောက်ပြီးအလုံမျိုးနယ်အတွင်းတိုက်ဖြိုရာကနေပြိုကျလို့လူနှစ်ယောက်တေဆုံးခဲ့တယ်ဆိုတဲ့သတင်းတွေဟာမီဒီယာတွေပေါ်မှာဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်ညီကုန်းချုပ်လိုက်ရပါတယ
်ဥဆောင်မဝေကူညီတင်ဆက်ပေးခဲ့တဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ကြရတာဖြစ်ပါလေရှင်။ခုကတော့သတင်းပတ်စင်ခဏတစ်ခုဖြစ်တဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။အပြစ်ခံရစဲရေးအတွက်လက်မှတ်ရေးထိုးတာကိုငြိမ်းချမ်းရေးအဖြစ်မသတ်မှတ်ဘူးလို့ကချင်လွတ်မြောက်ရေးတပ်မတော် KIA ဒုတိယကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကွမ်မော်ကဆိုပါတယ်အစိုးရတပ်တွေနဲ့သူတို့အကြတိုက်ပွဲတွေပြင်းထန်လာရင်အပြည့်အခတ်ရက်စဲရေးညှိနှိုင်းမှုအဖွဲ့ဝင်အနေနဲ့တယောက်မြဲအစီအဝေးကိုတက်မတက်ဆိုတာပြန်လည်သုံးသပ်ရလိမ့်မယ်လို့လည်းပြောကြားလိုက်ပါတယ်ဒါဆိုရင်ငြိမ်းချမ်းရေးအလားအလာကဘလို့ရှိနေပါသလဲဗိုလ်ချုပ်ကွမ်မော်နဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြရအောင်ပါရှင်
ကျေးဥရဲ့ခံယူချက်ကအပြစ်ခတ်ရစဲရေးဆိုတာအရေးမကြီးဘူးနိုင်ငံရေးနိုင်ငံရေးသဘောတူညီမှုရရင်အပြစ်ခတ်ရစဲရေးဟာလူလူလိုက်လာမှာပဲလို့ခံယူထားရလို့ကျွန်တော်နားလည်ပါတယ်ဒါပေမဲ့အဲ့ဒီအချိန်မှာဗိုလ်ချုပ်ကောင်မောင်အနေနဲ့လက်ခံတာလက်မခံတာထားပုဂ္ဂိုလ်ရေးအဖြစ်လေးလာသူဖြစ်တဲ့အောင်မယ်ဆိုတော့တဲရောက်နိုင်တယ်ဆိုတဲ့သဘောမျိုးပြောတယ်လို့ထင်ပါတယ်ဆိုတော့အခုဧပြီမှာဖြစ်တဲ့ပြည်ပခတ်ရဲ့နောက်ပိုင်းမှာဗိုလ်ချုပ်ရဲ့အဲ့ရည်တချက်ကိုပြန်လည်ရုပ်သိမ်းပါသလားအခုအချိန်ဒီမှာသူတို့ဆက်တူပြီးတော့အပြစ်ခရစေးရေလုတ်ကြရင်ဘုကျုပ်အနေနဲ့တယောက်ဖူးရွေးချက်ရှိပါသေးသလား
ကျွန်တော်က NCCT ရဲ့အဖွဲ့ဝင်ဖြစ်တယ်အဲ့တော့ NCC ရဲ့တာဝန်အရာငုံကိုကျွန်တော်သွားတယ်တိုးတော်လည်းပဲကျွန်တော်ဒီမှာတိုက်ပွဲတွေဒီထက်ပြင်းထန်လာလို့ရှိရင်တော့ NCCT အဖွဲ့ဝင်တယောက်အနေနဲ့ရန်ကုန်ကိုသွားဖို့ကိစ္စပြပြီးသုံးသပ်ဖို့ကျွန်တော်ဒီမှာအစီအစဉ်ရှိပါတယ
်ဘူးအဲ့တော့တိုက်ပွဲတွေပြင်းထန်လာမယ်အလားအလာကဘယ်ဘက်မှတင်နေပါလဲအစိုးရကတော့ပြောတာပေါ့လေဟိုဘက်ကသူတို့ block ဘယ်သူရဲ့ဘုံမှုတရားကိုချုံခိုးတိုက်ခိုက်လို့သူတို့ကြားတယ်အဲ့ဒါကြောင့်နေမျိုးကိုထိမ့်သိမ်းထားဖို့လိုတယ်။ဘာညာဆိုတော့ဒါသူတို့ဘက်ကအကြောင်းပြတဲ့အချက်တွေကျွန်တော်တွေ့ရပါတယ်
။အကြောင်းပြချက်တွေကတော့အမျိုးမျိုးဖြစ်နိုင်ပါတယ်။ဒါပေမဲ့အဲ့ဒီဘုံမှုကြီးတယောက်ရဲ့ကိစ္စကတော့အဲ့လိုမဟုတ်ပါဘူး။ဒီကျွန်တော်တို့ရဲ့တပ်စခန်းဘက်ကိုကားတစ်စီးနဲ့သူအတင်းမောင်းဝင်လာတဲ့အခါမှာရက်ခိုင်းလို့ရက်ခိုင်းတော့သူကမရက်ဘူး။အဲ့ဒါနဲ့ကျွန်တော်စီကဟိုသူ့ကိုတားဆီးမရတဲ့သူကပစ်လိုက်ရတာဖြစ်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဒီလိုကိစ္စတစ်ခုအပေါ်မှာအခြေပြုပြီးတိုက်ပွဲကြီးတွေပြန်ဖြစ်တယ်ဆိုတော့โอ้မလုတ်တင်ပါဘူ
းโอเคသူတို့ကဆက်ထဲမှာနည်းမြေစူးမှုဖို့လိုတယ်အဲ့ဒီတော့ညဉ့်ညမ်းရေးတိဆောက်ထားဖို့လိုတယ်ထိန်းထားဖို့လိုတယ်ဆိုပြီးတော့အကြောင်းပြပါတယ်အဲ့ဒါကြတော့ခေါ့ခဏ
နည်းမြေစူးမှုရေးဆိုတဲ့ဝဟရကကဒါဟိုအနှုတ်လက္ခဏာပြတဲ့စကလုံးဖြစ်ပါတယ်ဒါကျွန်တော်ဒီလိုပဲမြင်ပါတယ
်အဲ့တော့ KIO နဲ့မြန်မာအစိုးရနဲ့အဲ့ဒီတော့ကြီးထားကြပါလားဘယ်နည်းမြေကိုဖြင့်ဒီကြိုတင်သတိမပေးဘဲနဲ့ဖြတ်တန်းသွားလာတာတွေမလုပ်ရဘူးအစီပေးမှလာရမယ်ဆိုတာမျိုးအဲ့ဒါမျိုးလုပ်ထားရ
ရှိပါဘူးခင်ဗျာဒီလိုတတ်မှတ်ထားတာမရှိဘူး
အဲ့လိုသတ်မှတ်ဖို့မဖြစ်နိုင်ဘူးလားခင်ဗျာ
ကမ္ဘာပို့လည်းမဖြစ်နိုင်ပါဘူးလောလောဆယ်ကျွန်တော်တိုက်ပွဲတွေဖြစ်နေတဲ့အချိန်ဖြစ်တယ်အဲ့တော့ဟိုတစုံတရာဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးထားတာလည်းမရှိသေးပါဘူ
းဆိုတော့အခုဖြစ်နေတဲ့တိုက်ပွဲတွေကနေပြီးတော့ဒီမတိုင်ခင်ရရှိခဲ့တဲ့အဆင့်ကိုပြန်ရောက်အောင်အဓိကဘာလို့ဖို့လို့လဲလို့ထင်ပါလဲ
အဓိကကတော့ဒီတစ်ဖက်နဲ့တစ်ဖက်ဟိုဂတိတွေအပေါ်မှာအပြန်အလှန်ဆောင်ထိန်ဖို့လိုအပ်ပါတယ
်ဟုတ်ကဲ့ဟိုဘက်ကဘယ်လိုဂတိပေးထားလို့လဲခင်ဗျာ
တိုက်ပွဲတွေချော့ချကြမယ်လို့ဂတိပေးထားပါတယ
်အဲ့ဘက်သူကစပြီးတော့တိုက်တယ်လို့ဘုသူကသုံးတယ်လို့ပေါ့
ဘသူကစတိုက်တယ်လေလို့ပြောတဲ့ကချင်းပြည်နယ်မှာဟိုမြမတပ်မတော်အတက်ရင်းနေပဲနင်းစီတယ်လေဆိုတော့ကျွန်တော်ကစည်ရင်းတွေကြည့်လိုက်လို့ရှိရင်ဒါပို့ပြီးတိတောင်းနိုင်ပါလေ
နောက် KIO လည်းပြောတယ်တချို့က KIO မှာလည်းပဲဘသူကိုပြောရင်မိတယ်မလဲတယောက်တည်းကိုပြောလိုက်လို့ KIO လည်းပဲအပေါ်ကအမိန်အနာဟောအောက်ချီတိမရောက်ပဲနဲ့ဟုတ်ကဲ့လူတွေကတမျိုးလုံးနေတာတိုက်နေကြတာရှိတယ်လို့လည်းပဲအစိုးရဘက်ကပြောတဲ့စကားတွေကြားပါတယ်အဲ့ဒါကဘယ်လိုပြန်ပြောချင်ပါလဲ
KIO ရဲ့ဖွဲ့စည်းပုံအရကပခိုးကော်မတီကဥဆောင်ကော်မတီဖြစ်ပါတယ်တချို့အောက်ခြေမှာဟိုနာခံမှုမရှိဘူးဆိုတာက KIO စီမှာပဲမဟုတ်ပါဘူးဘယ်နိုင်ငံမှာမဆိုဒါမျိုးဖြစ်လက်ဖြစ်တာရှိနိုင်ပါတယ်မှားယွင်းမှုတွေပေါ့ဗျာနော်ဟိုအမိန်နာမခံနာမဟုတ်ဘဲနဲ့မှားယွင်းတာတွေရှိနိုင်ပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်သိချင်တာအဲ့တော့အဲ့ဒီဟာတွေပြည်လဲအောင်ဘုရားဘာလုပ်ကြမလဲအဲ့တော့အဲ့တော့အထက်ချင်းညှိအထက်ကပဲညှိနှိုင်းလို့ပြည်လဲနိုင်မလားအဲ့ဒီအောက်ခြေထိဒီညှိနှိုင်းမှုတွေတက်ရောက်အောင်လက်တွေ့အကောင်ထဲဖွင့်နိုင်အောင်ဘယ်လိုလုပ်သင့်တယ်လို့ဆိုပါလဲ
KIO ရဲ့သဘောထားကတော့ဘခိုးကော်မတီကနေအမိန်ပေးလို့ရှိရင်အောက်ခြေထိရောက်ပါတယ်အလုံးနာခံပါတယ်အဲ့တော့နှစ်ဖက်စလုံးမှာဒီလိုဖြစ်ဖို့အရေးကြီးပါလေ။န
ောက်ခုကအခုအဲ့မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာအဖွဲ့အစည်းတွေကတချို့ဆွေးနွေးပွဲတွေမှာတက်တာတွေ့ရပါတယ်။တရုတ်တို့ဆိုတက်တယ်၊ကုလသမဂ္ဂလိလသုံးသပ်စုဖြစ်တက်ပါတယ်။သူတို့ရဲ့ပါဝင်မှုကတော့ဘလောက်အထောက်ပံ့ဖြစ်နိုင်ပါလဲ
။အခုအချိန်ထိတော့သူတို့ကဟိုဝင်ပြီးနားထောင်တဲ့တက်တည်များအနေနဲ့ပဲဖြစ်ပါတယ်။ဒီလိုနိုင်ငံတကာကပါဝင်တယ်ဆိုတာတော့အထောက်အကူဖြစ်ပါတယ်။အနည်းဆုံးကတော့ယူတာမှုကိုပြသရမှာဖြစ်တဲ့အတွက်ကြောင့်မလို့အထောက်အကူတွေအများကြီးဖြစ်ပါတယ
်တချို့ကစီးပွားရေးလုပ်ငန်းတွေလုပ်ကြပါတယ်တချို့ဒေသတွေမှာ KIU ဘက်မှာတော့ဒါမြစ်ဆုံလို့ပါတော့လောလောဆယ်ရထားတဲ့သဘောရှိရဆိုရပါစို့ဆိုတော့ညဉ့်ညံ့ရေးမရသေးပဲနဲ့ FIFA ရင်းနှီးမြှုပ်နှံမှုတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအကောင့်တွေဖော်ရဟာ KIU အနေနဲ့လက်ခံသင့်တယ်လို့ထင်ပါလားဘာကြောင့်လဲဆိုတော့အစိုးရဘက်ကအာဏာပိုင်တချို့ကပြောပါတယ်ဒီလူတွေဒါပစံလုံလောက်ပေးထားပြီးတော့ချမ်းချမ်းသာသာနေရရင်ဘယ်သူမှလက်နဲ့မကင်ဘူးဆိုတာဘုဒ္ဓကကိုယ်တိုင်ကြားမှထင်ပါတယ်ဒီစကားကိုအဲ့ဒီအယူအဆကဘလောက်မှန်တယ်လို့ထင်ပါလဲခင်ဗျာ
ဒီအယူဆဒီအယူအဆမမှန်ဘူးဆိုတာကျွန်တော်အခုလက်တွေ့ပြနေတာပါယင်းနီးမြုံနံမှုတွေကငင်းချမ်းရေးမရတဲ့အတွက်ကြောင့်လို့မအောင်မြင်တာမဟုတ်ပါဘူးမှန်ကန်တဲ့တရားဥပဒေတွေမရှိလို့မှန်ကန်တဲ့ယင်းနီးမြုံနံမှုတွေမဟုတ်တဲ့အတွက်ကြောင့်မလို့မအောင်မြင်တာဖြစ်ပါတယ်တကယ်လို့ဒါကျွန်တော်တို့ကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေတော့လည်းပဲပြည်သူလူထုအကျိုးကိုရှေ့ရှုတဲ့တကယ်မှန်ကန်တဲ့စီးပွားရေးလမ်းကြောင်းတွေဆိုရင်ကျွန်တော်ဘာမှပြောစရာမရှိပါဘူ
းဒီမြန်မာအစိုးရအနှပိုင်းတွေစစ်ဘုတ်ချုပ်တွေနဲ့ရင်းနှီးတဲ့လူတစုလောက်ကစီးပွားရေးလုပ်ငန်းတွေလုပ်တာအများကြီးပါအချင်းပြည်ပမှာလည်းတစ်ထုတ်လုပ်ရေးလုပ်ငန်းတွေပါညာပြည်သူရောခရိုနီတွေလှူစားနေလို့ပြောပါတယ်ဆိုတော့ဒီလုပ်ငန်းတွေကိုရောဘယ်လိုသဘောရပါလဲဘုတ်ချုပ်တို့ဘက်ကလည်းအဲ့ဒါကိုလည်းအခွန်ကောက်တယ်လို့လည်းကျွန်တော်ကြားရပါတယ်ခွန်ကောက်ပြီးတော့သူတို့ဆက်လက်လွှတ်ထားခြင်းဟာတော့ဒေသခံပြည်သူတွေအတွက်အကျိုးရှိတယ်လို့ထင်ပါလား
အာနာရှင်တိုင်းပြည်မှာကတော့စီးပွားရေးလုပ်တဲ့ခါမှာအာနာရှင်နဲ့မပတ်သက်ပဲနဲ့လုပ်လို့မရဘူးအဲ့တော့ဒီလိုအာနာရှင်နဲ့ပတ်သက်တဲ့လူတွေအားလုံးကိုပိတ်ပင်မယ်ဆိုရင်မြန်မာနိုင်ငံမှာစီးပွားရေးလုပ်မဲ့လူတောင်မရှိတော့ဘူးထင်ပါလား
တင်းငန်းရပြီးရခါ
ချင်းရပြီးလို့တကယ်ပဲဟိုမှန်ကန်တဲ့တရားဥပဒေအောက်မှာလုပ်ဖို့လိုအပ်ပါတယ်ပြီးတော့အစိုးရကစီးပွားရေးသမားတွေကိုအကာအကွယ်ပေးရမယ်တရားဥပဒေအရအကာအကွယ်ပေးရမယ်နိုင်ငံတော်ရဲ့စီးပွားရေးစီမံကိန်းများကိုအတိပေးဖို့တင့်ပါလေ
။ဟုတ်ကဲ့နောက်မိကျင်တဲ့အကြောင်းအရာကိုရှင်းပါသေးတယ်။အခုသကောင်စင်းရင်ကိစ္စ KU အနေနဲ့ဘယ်လိုသဘောထားပါလဲ။အဲ့ဒီကိစ္စကိုအဖြတ်မှောင်လုပ်တဲ့သဘောထားမျိုးရှိလို့ရတဲ့သဘောထားရှိပါလား။အဲ့ဒါရက်တဲ့ထင်ပါလား။မှန်ကန်တဲ့အတိုင်းပြည်အတွက်အကျိုးရှိတဲ့လုပ်ငန်းလုပ်ရတဲ့လို့သတ်ပါလား
။ KU ကသကောင်စင်းကောက်တဲ့ကိစ္စကိုဆန့်ကျင်တယ်လို့အစိုးရမီဒီယာတွေကထုတ်ပြန်တယ်။တကယ်တော့အဲ့လိုမဟုတ်ပါဘူး။KIO ကဒီတကောင်စင်းကောက်ခံတဲ့အစီအစဉ်ကိုကန့်ကွက်တာမဟုတ်ဘဲနဲ့လောလောဆယ်အခြေအနေအရ KIO ထိန်းချုပ်တဲ့နယ်မြေတွေမှာတကောင်စင်းကောက်ခံလို့မရတဲ့ကိစ္စပဲဖြစ်ပါတယ်။သို့တော်လည်းပဲဒီတကောင်စင်းကောက်ခံတဲ့ကိစ္စမှာကျွန်တို့ဘက်ကအမြင်တစ်ခုကပါလဲဆိုတော့ပထမအချက်ကတကောင်စင်းကောက်ဖို့အစအပြည့်ပြင်ဆင်တဲ့အချိန်နဲ့အခုတကောင်စင်းကောက်တဲ့အချိန်ကြားမှာပြည်သူလူထုကိုတေချာဆွေးနွေးမှုတွေမလုပ်ဘူး။ဒုတိယအချက်ကတော့တိုင်းရင်းသားများရဲ့ ဒီနာမည်တွေကိုတိုင်းရင်းသားတွေနဲ့မတိုင်ပင်ပဲနဲ့အစိုးရကအဆုံးဖြတ်ပြီးမှဲ့ခေါ်တဲ့ကိစ္စဒီနှစ်ခုကတော့ KIO အပါအဝင်ကျွန်တော်ကချင်တူထုကလက်မခံနိုင်တဲ့ကိစ္စဖြစ်ပါတယ
်နောက်တစ်ခုကတော့2015မှာရွေးကောက်ပွဲလုပ်မယ်ဆိုတဲ့ကိစ္စဖြစ်ပါတယ် KIO ကတော့ဒါကိုလက်ခံမှာမဟုတ်ဘူးတေဝင်းပါတီလည်းမဟုတ်ဘူးဆိုတော့နားလည်ပါတယ်ဒါပေမဲ့ KIO ရဲ့ခေါင်းဆောင်ဟောင်းတချို့ကဒေသတွင်းမှာပါတီဖွဲ့ပြီးတော့ဒီရွေးကောက်ပွဲဝင်ဖို့အတွက်ဆိုင်းကျင်းကြပါတယ်သူတို့ဘောပဲလို့သဘောထားပါလိမ့်ခင်ဗျာ
သူတို့ရဲ့ယုံကြည်ချက်နဲ့လုပ်တဲ့ကိစ္စမလို့ကျွန်တော်တို့ကကန့်ကွက်ပြီးပိတ်ပင်တာမျိုးမရှိပါဘူး KIO ရဲ့ခေါင်းဆောင်ဟောင်းဖြစ်တော်လည်းပဲနှုတ်ထွက်ပြီးတော့ကိုယ့်ရဲ့အယူအဆနဲ့ကိုယ့်ရဲ့လမ်းကြောင်းပေါ်မှာယက်တည်နေတဲ့ကြောင့်မလို့ကျွန်တော်တို့မပြောစရာမရှိပါဘူ
းအနောက်ဆက်လက်ဟန်တာဒီနေ့အစိုးရနဲ့ပူးပေါင်းဆောင်ရွက်တယ်လို့သဘောမထားဘူးပေါ့
အစိုးရနဲ့ပူးပေါင်းဆောင်ရွက်တယ်လို့လည်းကျွန်တော်တို့ကအဲ့လိုမတားမြစ်ပါဘူးဘာလဲဆိုတော့အရင်တော့က KIO မှာတာဝန်ယူခဲ့တာဖြစ်တော်လည်းပဲအခုကတော့အနားယူပြီးဖြစ်တဲ့ကြောင့်မလို့ကျွန်တော်ဘက်ကလည်းလိုက်ပြီးပြောစရာမရှိပါဘူ
းဟုတ်ကဲ့နောက်တစ်ခုကမြန်မာနိုင်ငံမှာအပြစ်ခတ်ရဆေးရေးသဘောတူကြတဲ့အထက်မှာတိုင်းရင်းသားတော်တော်များများနဲ့အခုခါမှာဒေါ်လေးအလားလားကောင်းတယ်လို့ပြောကြပါတယ်တချို့ကဒါပေမဲ့ KIU အပါအဝင်နှစ်ဖွဲ့သုံးဖွဲ့လောက်ကတော့သဘောမတူထမ်းမှုဖြစ်နေပါတယ်အဲ့ဒီထက်မှာကျွန်တော်အမြင်ပြောရင် KIU ကအရေးကြီးဆုံးအဖွဲ့ဖြစ်ပါတယ် KIU ဟာတိုင်းရင်းသားအထက်မှာလည်းအရေးကြီးဆုံးအဲ့ဒီကျန်တဲ့အဖွဲ့တွေနဲ့ဆိုင်ရင်အင်အားအဖြစ်နဲ့အကြီးဆုံးဖြစ်တယ်ဘာကြောင့်များသူများတိုင်းရင်းသားတွေနဲ့ပြည်လဲတလောက် KIU အနေနဲ့ပြည်လဲမှုမရနိုင်တာခင်
KIO က18နှစ်ကြာကျွန်တော်အပြစ်ခတ်ရဆေးလုပ်ခဲ့ပူပါတယ်။ထိုနည်း၎င်းပဲတခြားတိုင်းဒေသအဖွဲ့တွေလည်းအလုံးအတွေ့အကြုံရှိတယ်။တချို့ဆိုလို့ရှိရင်နှစ်ပေါင်း25နှစ်လောက်ကြာတယ်။အဲ့တော့ကျွန်တော်စဉ်းစားတာကအပြစ်ခတ်ရဆေးရေးကိုဟိုနှစ်ပတ်လည်ပွဲတွေကျင်းပပြီးမှအချိန်တွေအများကြီးလုပ်နေမယ်ဆိုရင်အတိတ်ပဲရှိဘူး။ဒုတိယအချက်က KIO ကတည်ချင်တာကအပြစ်ခတ်ရဆေးရေးစာချုပ်ချုပ်ပြီးရင်မလုပ်မလဲဆိုတဲ့အချက်ဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ KIO အနေနဲ့ဒီတစ်ချိန်ပြုလုပ်မဲ့အပြစ်ခတ်ရဆေးစာချုပ်ဟာနောက်တစ်ချိန်ဖြစ်မဲ့တိုက်ပွဲတွေအတွက်ပြန်ပြီးပြင်ဆင်တဲ့ကာလမျိုးမဖြစ်စေချင်ဘူးတကယ်ပဲရှေ့လုပ်ငန်းစဉ်တွေပါတဲ့ဟိုတစ်ဖက်နဲ့တစ်ဖက်ယုံကြည်စိတ်ချနိုင်တဲ့အပြစ်ခတ်ရဆေးမျိုးပဲဖြစ်ချင်ပါတယ်အခုလက်မှတ်မထိုးခင်မှာအချိန်ကြာနေတာကနောက်ဝဲလက်မှတ်ထိုးပြီးရှေ့ဆက်သွားမဲ့နိုင်ငံရေးဆွေးနွေးမှုတွေမှာတူပြီးတည်ချတဲ့အဖြစ်တွေရနိုင်ဖို့အချိန်ယူနေတာဖြစ်ပါတယ်
ဆိုတော့ကျန်တဲ့တိုင်းရင်းသားအင်အားစုရောဘုချုပ်တို့တွေ့လို့မတွေ့ကြဘူးလားခင်ဗျာအဲ့ဒါသူက
တွေ့ပါတယ်သူတို့လည်းတွေ့ကြပါတယ
်ဒါပေမဲ့သူကသူတို့နဲ့ကြတော့ပြည်လဲတယ်ဆိုတဲ့သဘောမျိုးတွေပို့ပြီးကြားလို့
အပြစ်ခတ်ရဆေးကြီးလက်မှတ်ရေးထိုးလိုက်တာကိုပြည်လဲတယ်လို့ကျွန်တော်ကမယူဆပါဘူးဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံမှာလက်မှတ်ရေးထိုးရင်ငင်းချင်ရတယ်လို့အစိုးရကတောက်လျှောက်ပြောတယ်ကျွန်တော်ပြောတာက peace process ပြောရမယ်အဲ့တော့အခုကတော့ peace process အရာပြောရင်လက်မှတ်ထိုးလိုက်တဲ့အဆင့်ကပထမအဆင့်ပဲဖြစ်ပြီးမှသာပြည်လေတဲ့အဆင့်မရောက်သေးဘူးလို့ကျွန်တော်ဒီလိုပဲသုံးသပ်ပါတယ
်ဟုတ်ကဲ့နောက်ဆုံးအဲ့တော့ကျန်တဲ့အဖွဲ့တွေကတော့ဘာကြောင့်ထိုးသလဲဘုရုပ်နဲ့သူတို့နဲ့ညှိနေတဲ့အခါမှာဒီကိစ္စကိုအခြေတင်ပြောတာရှိပါလား
တဖွဲ့နဲ့တဖွဲ့ရဲ့လက်မှတ်ထိုးရခြင်းအကြောင်းရင်းတွေကတိတ်ကွာချပါတယ်တချို့ကလည်းကိုယ့်ရဲ့အနေအထားမျိုးမျိုးကြောင့်ဒီကျွန်တော်တို့ဒီအခုရေးချိုးထားတဲ့လက်မှတ်များကိုကိုယ့်ဘက်ကအဆင့်တိတ်မဖြစ်သေးတော့လည်းပဲထိုးရတဲ့အဖွဲ့တွေအများကြီးရှိပါတယ်
သောသံသာစီစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်အစီအစဉ်ဖြစ်ပါရရှင်ခုကတော့အဖက်စင်ကဏ္ဍတစ်ခုဖြစ်တဲ့အာကစားအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ကိုရန်နိုင်ရဲ့စီစဉ်တင်ဆက်မှုဖြစ်ပါရရှင
်ဘာရှိမြမင်္ဂလာပါဗျာမန်ချက်စတာယူနိုက်တက်ဟာဒီကဲတစ်ပတ်မှာဒေးဗစ်မော့စ်ကိုနှီးပြကနေထုတ်လိုက်ပါတယ
်ထုတ်ရတာကောင်းပါတယ်သူ့လက်ထက်မှာ
ဒီကဲတက်တက်နဲ့ပတ်သက်တော့တော်တော်ကြီးပါ
ဒီမှာမြန်မာမန်ယူဖန်တွေရဲ့အမြင်တွေအပြင်တပတ်အတွင်းထူးခြားတဲ့အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။ Premier League Champion Manchester United ဟာပြီးခဲ့တဲ့တပတ်မှာ David Moyes ကိုနှီးပြဖြစ်ကနေထုတ်ပြစ်လိုက်ပါတယ်။ဒီရာသီမှာရလဒ်တွေအတော်ဆိုးခဲ့တဲ့အတွက်ရာသီမကုန်ခင်မှာပဲ David Moyes ကိုထုတ်ပြီးတော့ Ryan Giggs ကိုရာသီကုန်တဲ့အထိယာယီနှီးပြအဖြစ်နဲ့ခန့်လိုက်ပါတယ်
။ The club that I've supported all my life and I've been associated with for 25 26 years soit's a proud moment for me
ကျွန်တော်တစ်သက်လုံးအပေးလာခဲ့ပြီး25နှစ်26နှစ်လောက်အတူရှိလာခဲ့တဲ့အသင်းကိုဒီပြအဖြစ်လွှတ်ခွင့်ရတာအရန်ဂုဏ်ယူရဲလို့ပြောချင်ပါတယ်ဒါကြောင့်အခုချိန်ဟာကျွန်တော်အတွက်ဂုဏ်ယူရတဲ့အချိန်ဖြစ်ပါတယ
် Giggs နဲ့အတူ Man U ကစားသမားဟောင်း Nicky Butt, Paul Scholes နဲ့ Philip Neville တို့လည်းဒီပြအဖွဲ့ထဲမှာပါလာကြပါတယ
် I'm sad that he wasn't given time and
David Moyes ကိုထုတ်လိုက်တာနဲ့ပတ်သက်ပြီးအာယီနီးပြအာဆင်ဗန်ဂါကတော့နီးပြအပြောင်းလဲတွေမြန်မြန်လုပ်တာဟာဘောလုံးလောကအတွက်ကြီးမားတဲ့ချိန်ကြောင်းမှုဖြစ်ပြီးတော့မကောင်းဘူးလို့ပြောလိုက်ပါတယ်။လက်ရှိအမေရိကန်သင်းရဲ့နီးပြဖြစ်တဲ့ဂျာမန်လက်ရွေးစင်ဟောင်း Klinsmann ကတော့
From the outside again, it's in my opinion it's wrong. And I feel sorry, you know, because he's
ကျွန်တော်အပြင်အမြင်မှာတော့ဒီလိုထုတ်လိုက်တာလုံးဝမှားပါတယ်စိတ်လည်းမကောင်းပါဘူးသူကထူးချွန်တဲ့နည်းပြတယောက်ပ
ါ Ferguson ကိုယ်တိုင်ကလည်းဒီပေါ်မှာစိတ်မကောင်းဖြစ်မိတယ်လို့ပြောလိုက်သလို Man U ကစားသမား Hall Rocky နဲ့ Gary Neville တို့ကလည်းအတင်းရလည်းမကောင်းတာဟာ David Moyes တယောက်ထဲကြောင့်မဟုတ်ပဲကစားသမားတွေမှာလည်းတာဝန်ရှိတဲ့အကြောင်း David Moyes ဟာကစားသမားတွေစီကပံ့ပိုးမှုမရခဲ့ဘူးဆိုပြီးတော့လက်ရှိ Man U ကစားသမားတွေကိုပြင်းပြင်းထန်ထန်ဝေဖန်သွားပါတယ်
Looking back at Matt Busby, he was there 3 years before he won anything.
အချို့ပရိသတ်တွေကလည်း Matt Busby နဲ့ Sir Alex Ferguson တို့ရောကလည်းချက်ချင်းအောင်မြင်ခဲ့တာမဟုတ်ဘူးဆိုပြီးတော့ထောက်ပြကြပါတယ်။ဆိုတော့ Man U ပရိသတ်အများစုဖြစ်တဲ့မြန်မာဘောလုံးပရိသတ်တွေကြားမှာရောအခုလို David Moyes ကိုထုတ်လိုက်တဲ့ပေါ်ဘယ်လိုမြင်ကြပါသလဲ။ Man U fan တွေဖြစ်တဲ့ကိုဝေဖြိုးလိုင်းကိုတီဟာနဲ့ကိုရန်နိုင်ဆိုးရဲ့အမြင်တွေကိုနားဆင်ကြည့်အောင်ပါဗျာ။
ဟုတ်ကဲ့ကောင်းပါလေသူလက်ထက်မှာတော်တော်ဆုတ်ပြတ်သွားတယ်လို့ပြောရမှာဟုတ်တယ်မသူကမဖြစ်တင်တာလေအများကြီးဖြစ်သွားတယ်ဟုတ်ဘာမှလည်းဖတ်မဆဲနိုင်ဘူးဖြစ်သွားထုတ်မယ်ဆိုတော့ pressure သူတော့ချက်လည်းမရှိဘူးကြာတော်မရှိဘဲနဲ့သူလုံနေတာကိုသူ့သူဘာကြီးလုံးလို့လုံနေမှာရှိဆိုတော့ထွက်သွားတယ်လည်းကောင်းတာပါပဲဟုတ်တယ်မသူပဲကစားသမားတွေလည်းသူ့တက်တေချာမဆော့ပြီးဦးထင်တာလေသူ့လည်းမကောင်းလို့ပြောလို့မရဘူးကြာသူမဲ့ဒီအတင်းနဲ့မကိုက်ညီဘူးအမှန်နဲ့ပြောရရင်ဒီလူတွေလည်းသူသဘောမပေါက်ဘူးပဲနဲ့သူဝင်လို့တယ်ဆိုတော့ထွက်သွားတာကောင်းပါလေကွာ
တော့အမြင်ရောဖြုတ်ပြန်လို့ထင်တာပဲဒီပြည့်တက်တစ်ဆက်ပဲတလို့တော့တော်တော်ကြီးရောအားနေပြဿနာမကောင်းတော့တာကိုဒီပြည့်နဲ့လည်း input လည်းဖြစ်မလာဘူ
းထုတ်လိုက်တဲ့ပုံမှာတော့ကျွန်တော်အနေနဲ့တော့သူမှန်တယ်လို့တော့မြင်တယ်ဒါဘာဖြစ်လဲဆိုတော့ဒီကစားသမားတွေကိုသူ့အနေနဲ့ဒီမကင်းချုံနိုင်ဘူးဆိုလို့ရှိရင်ရှေ့ချောက်ကဒီထက်ဆိုးမဲ့အခြေအနေကိုရောက်သွားဖို့ပဲရှိရလို့တော့မြင်တယ်အချိန်တစ်ခုပေးတင်တာမှန်မင်းမဲ့သူ့မှာတိုင်းတာတစ်ခုထိကစီနီယာကစားသမားတွေပုံမှာဩဇာမကားနိုင်ဘူးဆိုတော့ကျွန်တော်မြင်တယ်အဲ့ဒါကြောင့်ပဲနောက်ဆုံးမှာဒီလိုအခြေအနေမျိုးရောက်သွားလို့လည်းကျွန်တော်မြင်တယ
်ဘောက်စနီယာကိုအစားထိုးဖို့ဆိုတာမလွယ်သလိုအောင်မြင်မှုရဖို့အတွက်လည်းအချိန်လိုတယ်လို့အားလုံးကလက်ခံထားကြတာပါဘောက်စန်ကလည်းနီးပြတဲ့နဲ့အတူယက်တီအားပေးသွားဖို့မှာခဲ့သလိုအသင်းကလည်းရေရှည်အတွက်ရွယ်ပြီးတော့ချောင်းနဲ့စာချုပ်ချုပ်ခဲ့တာပါအဲဒီလိုအခြေအနေတွေရှိနေတဲ့ကြားကပဲယာတီမကုံငင်ပါပဲယာရုကနေဖြုတ်ပြရတဲ့အထိဖြစ်ရတာဟာဘလို့ကြောင့်ပါလဲအာကစားဆောင်းမရှင်ကိုဇော်မျိုးတန်ရဲ့အမြင်ကတော့
ချန်ပီယံလိဝင်ခွင့်ကိုမရတာကအဓိကစမတင်တယ်ချန်ပီယံလိဆိုရတဲ့ဒီဥရောပတန်ပေါ့နော်မန်ယူရဲ့လက်ရှိအနေထားဒီယူရိုပါလိတောင်ဝင်ခွင့်ရဖို့ကဖြစ်နိုင်ပြီတော့နည်းသွားပြီဆိုတော့ဒီကလပ်အသင်းကြီးသတင်းအနေနဲ့ကဥရောပတန်မှာကစားခွင့်ရတာမရတာကအသင်းပေါ်မှာအများကြီးအကျိုးတရားမှုရှိတယ်လေဒီကဥရောပတန်းမှာပုံမှန်ကစားနေခွင့်ရလာတာဒီအသင်းရဲ့ငွေကြေးအကျိုးအမြတ်ဆိုတာလေဒီဥရောပတလွားကကလပ်အသင်းနဲ့ကံခွင့်ရတဲ့ဒီကောင်ကိုရဲ့အရေးသူကအများကြီးတိုးတက်နေရှိရတယ်။ဆိုတော့ဒါကတော့အဓိကအကျဆုံးအချက်ကိုကျွန်တော်တို့အလိုပဲမြင်တယ်။နောက်ကျန်တာတွေကတော့အများကြီးပေါ့ကိုရနိုင်ဒီလိုပဲဆိုတော့သူ့လက်ထက်မှာမန်ယူအတွက်အမတန်ဆိုးဝါးတဲ့မှတ်တမ်းတွေ14ခုလောက်ကိုထိုးခဲ့တာ။အဆိုးဆုံးကတော့ဒီ30ရှုံးတာလည်းရှိရပါဘူး။အဲ့လိုအချက်ပေါင်းများစွာတဲ့ကမှကျွန်တော်အမြင်ပြောရမယ်ဆိုရင်ဒီဥရောပတန်ဝင်ခွင့်မရတဲ့အချက်ကအဓိကကြလိမ့်မယ်လို့ကျွန်တော်အဲ့လိုအထင်ပါတယ
်။လောလောဆယ်မှာတော့ Netherlands နီးပြ Van Gaal ဟာ Man U နီးပြဖြစ်ဖို့တပြေးနေပါတယ်။သူနဲ့အတူ Jurgen Klopp, Ancelotti, Mourinho, Simeone, Gig နဲ့ PSG နီးပြ Blanc တို့လည်းထင်ကြီးပေးခံနေရပါတယ်။ဆိုတော့မြန်မာပရိသတ်တွေကရောဘသူကိုဖြစ်စေခြင်းကြပါသလဲ။
ကျွန်တော်မြင်ရတော့အခုသတင်းထွက်နေတဲ့ဒီ Van Gogh ဆိုတာကငယ်ရွယ်တဲ့နီးပြတယောက်ပေါ့နော်။နောက်ပြီးတော့ Man U ရဲ့လက်ရှိသွားနေတဲ့ policy ပေါ့အဲ့ဒါကိုသိတယ် club ရဲ့ဟိုဟာကို tradition ကိုသိတယ်နီးပြတယောက်ကိုဖြစ်မယ်ဆိုလို့ရှိရင်ပိုကောင်းနေကြ။ဒါကြောင့်တကယ်လို့နီးပြခတ်မယ်ဆိုလို့ရှိရင်ဥမာ Dortmund က club လိုလူမျိုးငယ်ရွယ်တဲ့နီးပြတိုက်ရိုက်ခိုက်ရရှိတဲ့နီးပြမျိုးလူတို့ကိုခံတင်တယ်လို့ကျွန်တော်မြင်တယ်
။အဲ့ကျွန်တော်တိုက်တာ Dortmund နီးပြရဲ့အခုဒီ Atletico ကနီးပြရဲ့မဆိုးထင်တာ။
ကျွန်တော်လိုချင်တာကတော့ Guardiola သူကလာမှာဟုတ်ပါဘူးအဖြစ်အသင့်ဆုံးကတော့ Van Gaal လို့ပဲထင်တာပဲဟောဆိုကျွန်တော် Rangnick ဆိုမဖြစ်သေးခြင်းဘူးဟောဆိုကျွန်တော် Moyes လို့ဖြစ်သွားမှာဆိုရင်တော့ Rangnick က player အနေနဲ့ကျွန်တော်တို့လည်းအားလုံးနဲ့ကြိုက်တယ်လေအဲဒါကြောင့် Moyes တော့သူကတာမှာပဲတကယ်တော့ Rangnick ဖြစ်မယ်ဆိုရင်တော့မှ Van Gaal ရဲ့ assistant ဖြစ်နိုင်တော့ပိုကောင်းတယ်အဲမှာတစ်ချိန်ညင်သူလည်းတိတ်ကိုပဲလုပ်နိုင်ပါလိမ့်
Champions League ပွဲတွေဘက်ကိုလက်ရမယ်ဆိုရင်တော့ဒီကနေ့ညမှာ Chelsea နဲ့ Atletico Madrid တို့ semi final ဒုတိယအကြိမ်ကိုကစားကြမှာပါ။ဆိုတော့ဒီပွဲပေါ်ကိုဇော်မျိုးတန်ရဲ့သုံးသက်ချက်က
မော်ရင်ဟိုကတော့သူ့ရဲ့ဒီရဘွားမှာအေးရင်အန်တာကျခုတည်းနဲ့ဒီမှာသူကဒီအတင်းတော်တော်များများကိုအောင်မြင်မှုရအောင်ယူနိုင်ရတာပေါ့ပြန်တဲ့အတင်းမှာသူကအသေးခံလေးပြိမ့်နေသူ့အိမ်ကိုရောက်တော့မှတကူရအောင်တင်းနေပြီးသူ့ကိုပြန်ပြိတ်ပြီးကြတာပေါ့နော်အက်တလက်တီကိုဘက်ကိုကြည့်တဲ့အခါကျတော့အက်တလက်တီကိုကပြိမ့်ရင်းမှာစကားအကောင်းပါလေဥရောပတန်ပြန်မွေးဒီမှာရှုံးဝဲရှိသေးတာမှန်တယ်ဒါတော့လည်းပဲဒီအင်္ဂလိပ်ကလပ်တွေနဲ့တွေ့တဲ့အခါတိုင်းဒီအဝေးကျင်းသွားကြားရလို့ရှိတယ်သူကောင်ဆက်တပွဲလောက်ကြားခဲ့တဲ့နေရာမှာတပွဲပဲနိုင်ပြီးတော့ကိုးပွဲလောက်ရှုံးထားတဲ့မှတ်တမ်းရှိတဲ့အခါကျတော့ဆယ်စီးပဲအနိုင်ယူပြီးတော့နောက်တစ်ဆင့်တက်သွားလိမ့်မယ်လို့ကျွန်တော်အဲ့လိုပဲတင်လို့ပြောတာ
ဒင်းနစ်ပြိုင်ပွဲတွေဘက်မှာတော့ဂျာမနီမှာကျင်းပတဲ့ပေါ်ရှေးတင်းနစ်ဂရန်ပရီအမျိုးသမီးဖိုင်နယ်မှာရုရှားကမာရီယာရှာရာပိုဗာကအန်နာအီဗာနိုဗစ်ကို3-6 6-4 6-1 နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဟာရှာရာပိုဗာအတွက်တော့စတုဂတ်ပြိုင်ပွဲကို3နှစ်ဆက်တိုက်ပိုဆွဲတာလည်းဖြစ်ပါတယ်ဗျာ။
နိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်အားကစားခဏဖြစ်ပါရရှင်။လာမယ့်စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တို့နဲ့မိတ်ဆက်ပေးခြင်းပါတယ
်။သောရရှင်မြတ်နာအခုတလောနိုင်ငံတကာသတင်းတွေထဲမှာအိမ်ဖော်ကိုနှင်းပန်းနှိမ့်ဆက်တဲ့အတွက်တရားဥပဒေအရအရေးယူတဲ့သတင်းတွေကြားနေရပါတယ်။မြန်မာနိုင်ငံမှာရောအိမ်ဖော်တွေကိုတရားဥပဒေနဲ့အညီဘလောက်ထိအကာအကွယ်ပေးထားပါသလဲ။အိမ်ဖော်တွေရဲ့ဘဝအခြေအနေလုံခြုံစိတ်ချရအောင်ဘာတွေဆောင်ရွက်သင့်တယ်လဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှင်များခင်ဗျာ။ပါဝင်ဆွေးနွေးလူသူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 Fax number 2323255992ဖြစ်ပါတယ်။ Email လိပ်စာကတော့ bomis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုစင်ရေးသားပြောကြပြီး MP3 အသံဖိုင်နယ်လဲပေးပို့နိုင်ကြပါရခင်ဗျာပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်လာမယ့်စနေနေ့ည9:00တိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်ပါဝင်ဆွေးနွေးလိုတဲ့ဆွေးနော် BOE ရဲ့တယ်လီဖုန်းနံပါတ်1-2-3-8-2-5-5-5-4ကိုဆက်သွယ်နိုင်ကြသလို BOE မြန်မာပိုင်းအစီအစဉ်ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bamis@voanews.com ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာကိုပဲဖြစ်ဖြစ်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရပါတယ်ရှင်ကျမတို့ကပြန်ပြီးတော့ဆက်သွယ်ပါမယ်အခုဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေကလည်းမကြခင်မှာပြီးဆုံးတော့မှာပါ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနားစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00ကနေ11:00အထိလိုင်းဒိုမီတာ2532တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုကတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်းကကြီးညာပေးပါမယ်ရှင်
ယူကရိန်းနိုင်ငံရဲ့ဇာမအင်အားတိုးမြင့်ချထားတဲ့ရုရှားတပ်ဖွဲ့တွေကျူးကျော်သိမ်းပိုက်မဲ့အရေးကကာကွယ်ဖို့သူတို့တပ်ဖွဲ့တွေကိုတိုက်ခိုက်ရေးအဆင့်အသင့်အနေထားမှာရှိနေတဲ့အကြောင်းယူကရိန်းယာယီသမ္မတကပြောလိုက်ပါတယ်ရုရှားအနေနဲ့ယူကရိန်းပြည်မကြီးနဲ့စစ်ဖြစ်ဖို့တကယ်ချင်းချောက်တဲ့အနေထားမှာရှိနေတယ်လို့ယူကရိန်းယာယီသမ္မတအိုလက်ဇန်ဒါတန်ချီနော့ဖ်ကခီယက်ပြည်မှာဒီကနေ့ပြုလုပ်တဲ့ဝန်ကြီးအဖွဲ့အစည်းအဝေးတွင်အဲ့ဒီလိုပြောကြားလိုက်တာပါအီရန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေထွက်ခွာသွားခဲ့တဲ့2011ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာချင်းချောက်မှုတွေရှိနေကြတာကပဲအီရန်နိုင်ငံသားတွေဟာအရေးဆုံးပြီးတော့ဒီကနေ့မဲပေးခဲ့ကြပါတယ်လူညုံရေးတပ်ဖွဲ့တွေတင်းကျပ်စွာချထားတဲ့မယုံနေမှာလွတ်တော်အမတ်နေရာ328နေရာအတွက်ဝင်ရောက်ရှင်ပြန်နေကြတဲ့ကိုယ်စားလှယ်ပေါင်း9000ကျော်ကိုမဲဆန္ဒရှင်တွေမဲပေးခဲ့ကြတာဖြစ်ပါတယ်ရွေးကောက်ပွဲလူညုံရေးအတွက်တပ်ဖွဲ့ဝင်တွေကိုတိုးချဲ့ချထားတာနဲ့မော်တော်ယာဉ်တောလာကွင်းနဲ့ပိတ်ပင်ထားတဲ့ကြားကပဲရွေးကောက်ပွဲနဲ့ဆိုင်တဲ့အကြမ်းဖက်မှုတွေကြောင့်လူ12ဦးသေဆုံးခဲ့ပါတယ်မြန်မာနိုင်ငံမှာသတင်းလိုက်ဖို့စ조사တဲ့သတင်းတော်တွေကိုပြီးခဲ့တဲ့လအတွင်းဖမ်းဆီးအကျဉ်းချခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုကစိုးရိမ်မှုနဲ့စောင့်ကြည့်ခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြည်သူ့တမန်ရေးရာလက်ထောက်နိုင်ငံရဲ့ဝန်ကြီး Richard Stangel ကပြောကြားလိုက်ပါတယ်ဧပြီလ28နဲ့29ရက်တွေကြားမြန်မာနိုင်ငံကိုတွားရောက်လည်ပတ်ပြီးခီးစဉ်အပြီးမှာဒီကနေ့ရန်ကုန်မြို့အမေရိကန်တန်ယုံကထုတ်ပြန်တဲ့ကြေညာချက်ထားမှာအဲ့လိုဖော်ပြထားတာဖြစ်ပါတယ်။အမေရိကန်ဆင့်မြင့်တန်တမန်အန်ဒူးအိုဘရိုင်ယန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကမြန်မာနိုင်ငံမှာရောက်ရှိနေပြီးနိုင်ငံရေးစီးပွားရေးလူမှုရေးကိစ္စရပ်တွေကိုဆွေးနွေးဖို့ရှိနေပါတယ
်။တရင်ချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြေညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်ခင်ဖြူထွေးဖြစ်ပါတယ်ရှင်။အင်ဂျင်နီယာကတော့ဘက်စကိုဘိုလာရစ်ဖြစ်ပါတယ်။ဗီယိုအမေရိကန်တန်မနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ2432-39တို့ကနေဖမ်းယူနိုင်စင်ကြပါလိမ့်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်း VOA 1.2 1.3 များကအထူးပဲကျေးဇူးတင်ရှိပါရစေ။ကျမကသင်္ကီထိုက်ပါ။
This program has come to you from the Voice of America, Washington.